Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါလိမ့်ခင်ဗျာ VOA American Time ရဲ့2018ခုနှစ်ဇွန်လ4ရက်တနင်္လာနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂွါတီမာလာမှာမိတောင်ပောက်ကွဲမှုကြောင့်အနည်းဆုံးလူ25ဦးသေဆုံးသွားပါတယ်အာဖဂန်မှာအထေကံဘုံးခွဲတက်ခဲ့တဲ့အတွက်လူ9ဦးသေဆုံးပါတယ်မြောက်ကိုရီးယားကောင်းဆောင်ကစစ်တပ်ထိတ်တန့်ကောင်းဆောင်3ဦးကိုယာရုကနေပြောင်းရွှေ့ခံထားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်မြသတင်းအောင်နဲ့အတူတင်ပြပေးသွားမှာခင
်ဗျဟုတ်ကဲ့ပါခင်ဗျာအစိုးရကတင်တာခေါ်ယူတဲ့စနစ်မှာပွင့်လင်းမြင်သာမှုမရှိသလိုတင်တာမခေါ်ဘဲအကောင့်ထဲပေါ်နေတဲ့လျှက်စစ်စီမံကိန်းတစ်ခုမှာနှုတ်ထွက်သွားတဲ့စီမံဘဏ္ဍာဝန်ကြီးရဲ့ဇနီးနဲ့ဆက်ဆက်မှုရှိနေတယ်လို့လွှတ်တော်မှာဝေဖန်လိုက်တဲ့သတင်းနဲ့အတူစစ်ပွဲတွေရပ်တန့်ရေးတာဝန်မှာဆန္ဒထုတ်ဖော်စဉ်ချင်းကျောက်ခံရတဲ့သတင်းတောက်တွေအရေးနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကဘယ်လိုပြောဆိုပါသလဲ
ဒီလိုသတင်းတောက်တွေကိုအယောက်ဝက်နဲ့လူတွေကအကြမ်းဖက်တာနဲ့ပတ်သက်ပြီးတော့သူတို့ကန့်ကွက်တယ်ပေါ့လေဒါကိုစုံစမ်းစစ်ဆေးပြီးဖို့ဆိုသူတို့တိုင်နာဘောကိုပြောရရင်တော့
မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကတာဝန်ရှိသူတို့ပြောကြားသားတာကိုမကြခင်သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်တခါချင်းပြည်နယ်ဘက်ကစစ်ရှောင်ပြည်သူတွေဘာတွေလိုအပ်နေတယ်ဆိုတဲ့အကြောင်းတင်ဆက်မှာဖြစ်သလိုမြန်မာနိုင်ငံကတခါတုန်းက1934အလွန်မှာရိုက်ကူးခဲ့တဲ့မြောက်ကနိုင်ရုပ်ရှင်ဇာတ်ကားကိုဒီဒေသရင်းအမွေနှစ်ဇာတ်ကားတစ်ခုပြည့်အတိအမှတ်ပြုလိုက်တဲ့အကြောင်းတွေကိုလည်းတင်ဆက်အောင်မှာပါအဲ့ဒီနောက်ပိုင်းမှာတော့အဘစင်ကန္တာတွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မမ်းမြသတင်းအောင်တို့ပြောပြပေးပါအောင်ဗျာ
။ဂွါတီမာလာနိုင်ငံမြို့တော်ဂွါတီမာလာမြို့အနီးကမိတောင်ပောက်ကွဲပြီးအနီးနားမှာရှိတဲ့ကြေးရွာတွေထဲချော်ရည်တွေထုထပ်တဲ့မိခိုးတွေပြားတွေဖုံးလွှမ်းသွားတဲ့အတွက်အနည်းဆုံးလူ25ဦးသေဆုံးသွားတယ်လို့ပြန်နေကုညီကာကွယ်ဌာနကပြောပါတယ်မိတောင်ပောက်ကွဲမှုကြောင့်လူပေါင်းတသန်းကျော်ကိုထိခိုက်သွားစေတာမှာမိတောင်အနီးဝန်းကျင်မှာရှိတဲ့ဒေသခံ3,100ကျော်ကိုဘေးကင်းရာရွှေ့ပြောင်းပေးခဲ့ရပြီးဒဏ်ရာရသူ20ကျော်ကိုလည်းကုသမှုပေးနိုင်မှုကျန်းမာရေးဌာနတွေကိုခေါ်သွားခဲ့တယ်လို့ပြန်နေကုညီကာကွယ်ရေးအရာရှိတွေကပြောပါတယ်ဂွါတီမာလာနိုင်ငံထဲကခရိုင်သုံးခုမှာပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးဝန်ထမ်းတွေကလိုက်လံရှာဖွေနေတယ်လို့ဆိုပါတယ်ချော်ရည်တွေချောင်းတစ်ခုလိုရိုဒီယိုကြေးရွာတွေကိုစီဝင်သွားတာကြောင့်မိလောင်သူတေဆုံးသူတွေရှိခဲ့ကြောင်းရွာကနေကိုသူတို့အနေနဲ့ဘေကင်းရကိုကဲထုတ်နေကြောင်းဂွါတီမာလာအမျိုးသားဘေးရန်တွေရဲ့ကုညီကာကွယ်ရေးဌာနပူးပေါင်းဆောင်ရွက်ရေးမှူးစာဂျီယိုကာဘာညာစ်ကပြောပါတယ်အယ်ရိုဒီယိုကျေးရွာကအိမ်တအိမ်ကိုမိလောင်သွားတဲ့အတွက်လူ၄ဦးတေဆုံးပြီးမိလောင်ပေါက်ကွဲတာကိုကြည့်နေကြတဲ့ကလင်းငယ်၂ဦးဟာလည်းမိလောင်ပြီးတေဆုံးသွားကြောင်းကာဘာညာစ်က AP သတင်းဌာနကိုပြောပါတယ်
ကဘူးမျိုးအာဖဂန်ဘာသာရေးကောင်းဆောင်2000လောက်စုဝေးရောက်ရှိနေတဲ့နေရာနာမှာဒီကနေ့တနင်္လာနေ့မှာအသေးခံဘုံးခွဲသမားတဦးကဘုံးခွဲတိုက်ခိုက်ခဲ့ရာကြောင့်9ယောက်သေဆုံးပြီးလူများပြားဒဏ်ရာရခဲ့ပါတယ်။လူရာဂျာကားလို့ခေါ်တဲ့မျိုးနွယ်စုအကြီးအကဲတွေနဲ့ဖွဲ့စည်းထားတဲ့ကောင်စီစည်းဝေးကိုလူရာနဲ့ချီတက်ရောက်နေချိန်မှာဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပြီးအာဖဂန်တွင်းစစ်တိုက်ဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့အသေးခံဘုံးခွဲမှုတွေကိုဥပဒေကြောင်းအရပိတ်ပင်ဖို့ပူးတွဲအစ္စလာမစ်ကြီးညာစာထုတ်ပြန်ပြီးခမ်းမတွေကထွက်လာမှာအခုလိုတိုက်ခိုက်ခံခဲ့ရတာဖြစ်တဲ့အကြောင်းကဘူးမျိုးရဲဌာနတာဝန်ရှိသူတစ်ယောက်က VOA ကိုပြောပါရယ်ဒီအသေးခံဘုံးခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူလက်ချက်လဲလို့တော့မသိရသေးပေမဲ့ဒီလိုတိုက်ခိုက်မှုမျိုးကိုတာလီဘန်နဲ့ IS အကြမ်းဖက်ထောက်ခံသူတွေလှုပ်လေ့ရှိတာလည်းဖြစ်ပါရယ်လူပေါင်းများစွာတည်စီတဲ့စစ်ပွဲရပ်တန့်ရေးအာဖဂန်အစိုးရနဲ့ညှိနှိုင်းမှုဒီအစည်းအဝေးကိုစီစဉ်ခဲ့ရတာဖြစ်ပြီးအစည်းအဝေးကရတဲ့သဘောတူညီမှုကိုထိတ်တန့်ဘာသာရေးခေါင်းဆောင်ဂိုဂရနူလာမူရတ်ကဖတ်ပြခဲ့တာကိုအာဖဂန်ရုပ်မြင်သံကြားကနေတိုက်ရိုက်ပြသခဲ့ပါတယ်။အပြစ်မဲ့ပြည်သူတွေတည်ဆုံရတဲ့စစ်ပွဲရပ်ရေးကိုဘာသာရေးခေါင်းဆောင်တွေအားလုံးကတညီတညွတ်ထဲတောင်းဆိုတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။
နိုင်ငံတကာနဲ့အီရန်အကြားရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုပြောင်းလဲနိုင်ရေးကြိုးပမ်းဖို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုဟာတနင်္လာနေ့မှာဥရောပသုံးနိုင်ငံခီးစတင်မှာဖြစ်ပါတယ်။ဝန်ကြီးချုပ်နက်တန်ယာဟုဟာဂျာမနီနိုင်ငံကိုပထမဆုံးသွားရောက်ပြီးအဲ့ဒီမှာဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပြီးတော့အဲ့ဒီကနေ့မှာတချင်ပြင်သစ်နဲ့ဗြိတိန်တို့ကိုခီးဆက်မှာဖြစ်ပါတယ်။ဗြိတိန်ပြင်သစ်နဲ့ဂျာမနီအပါအဝင်ရုရှားတရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ဟာ 2015 ခုနှစ်မှာအီရန်နဲ့နျူကလ িয়ার သဘောတူစာချုပ်ချုပ်ဆိုခဲ့ကြတဲ့6နိုင်ငံဖြစ်ပါတယ်။တစ်ဖက်သက်ဆံပြီးဆိုးရတဲ့အဲ့ဒီအီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့လအတွင်းကြေညာခဲ့သလိုသူ့အဆိုအရအီရန်ရဲ့ပဲထိန်တဒုံးကျည်စမ်းသပ်မှုနဲ့အရှေ့လယ်ပိုင်းဒေသမတည်မငြိမ်ဖြစ်မှုကိုဖြစ်စေတဲ့အီရန်ရဲ့ဆွဖက်မှုတွေကိုထိန်းချုပ်နိုင်တဲ့အီရန်အပေါ်တိုးမြှင့်ကတ်တတ်မှုတွေချမှတ်လို့ကြောင်းပြောပါတယ်။ဒါနဲ့တစ်ဆက်တည်းပြောမယ်ဆိုရင်တော့သမ္မတဒေါ်နယ်ထရန့်ကသူ့ကိုယ်သူပြစ်ဒဏ်ကကင်းလွတ်ခွင့်ပေးတဲ့အမိန့်အာဏာလုပ်ပိုင်ခွင့်ရှိကြောင်းသူ့ကိုဥပဒေပညာရှင်တွေကပြောထားဘူးတယ်။ဒါပေမဲ့သူ့အနေနဲ့2016ရွေးကောက်ပွဲကာလတုန်းကရုရှားကဂျာဝင်ဆွဖက်ခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးမှုမှာအမအရင်တစုံတရာကျူးလွန်ခြင်းမရှိတဲ့အတွက်အဲ့ဒီလိုသူ့ကိုယ်သူအပြစ်ဒဏ်ကကင်းလွတ်ခွင့်ပေးစရာမလိုကြောင်းပြောကြပါတယ်။ဒီနေ့လာနေမနေ့အစောပိုင်း Twitter လူမှုကွန်ရက်ကတဆင့်ရေးသားတာမှာအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာဦးဆောင်ပြုလုပ်နေတဲ့ရုရှားအရေးစုံစမ်းစစ်ဆေးမှုဟာတစ်ဖက်သက်ဆန်တဲ့လောက်ရဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။
တရုတ်ပေါ်မှာအခွန်တိုးကောက်တာတွေအပြင်တခြားနည်းနဲ့အကယ်၍အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသာချင်းချောက်နေမယ်ဆိုရင်အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားဘာကုံသွယ်စီးပွားရေးသဘောတူညီချက်မှရမှာမဟုတ်တဲ့အကြောင်းမနေ့တုန်းကပဲတရုတ်ကအမေရိကန်ကိုသတိပေးလိုက်ပါတယ်နှစ်နိုင်ငံကြားကုံသွယ်ရေးဆိုင်ရာတင်းမာမှုတွေကိုညှိနှိုင်းမှုအတွက်အမေရိကန်ကူးသန်းရောင်းဝယ်ဝန်ကြီး Wilbur Ross နဲ့တရုတ်ဒုဝန်ကြီးချုပ် Liu He တို့မနေ့တုန်းကဘေကျင်းမှာတွေ့ဆုံဆွေးနွေးအပြီးမှာတရုတ်ဘက်ကအခုလိုသတိပေးလိုက်တာလည်းဖြစ်ပါတယ်။ဒီတွေ့ဆုံဆွေးနွေးမှုအတွင်းအမေရိကန်နဲ့ကုန်သွယ်ရေးမှာတရုတ်ဘက်ကကုန်သွယ်ရေးပိုလျံမှုပြနေတာကိုရှော့ချပေးဖို့တရုတ်ကကတိပြုလိုက်တာလည်းဖြစ်ပါတယ်။ဒါယူထိုင်နိုင်ငံတော်အက်ဂီဟာမှာစပြီးဆွေးနွေးစဉ်တုန်းကတော့တရုတ်ဘက်ကဝယ်မဲ့အမေရိကန်ကတင်ပို့ကုန်အသေးစိတ်ကိုဆွေးနွေးခဲ့ကြပေမဲ့ဆွေးနွေးပဲပြီးချိန်မှာတော့နှစ်ဖက်သဘောတူညီချက်မရတဲ့အပြင်ဆွေးနွေးမှုအသေးစိတ်ကိုလည်းထုတ်ပြောတာမရှိတဲ့အကြောင်း Wilbur Ross ကပြောပါတယ်။မေလာလေတုန်းကဝါရှင်တန်ဒီစီမြို့တော်မှာတွေ့ဆုံစဉ်တုန်းကတော့အမေရိကန်ရဲ့လေယာထွက်နဲ့ဇွဲအင်ဆိုင်ရာထွက်ကုန်တွေကိုတရုတ်ဘက်ကဝယ်မယ်လို့ကတိပေးခဲ့တာပါအခုဆွေးနွေးပွဲမှာ Ross နဲ့အတူစိုက်ပျိုးရေးဘန်ဒါရီနဲ့ကုန်သွယ်ရေးတာဝန်ရှိသူတွေလိုက်ပါခဲ့ကြပါတယ်တရုတ်ဘက်ကတော့ Liu He နဲ့အတူတရုတ်ဗဟိုဘဏ်အကြီးအကဲနဲ့ကုန်သွယ်ရေးဝန်ကြီးတို့လိုက်ပါခဲ့ကြပါတယ်ရှင်
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြောက်ကိုရီးယားနိုင်ငံကထိပ်တန်းစစ်ဘက်ခေါင်းဆောင်3ဦးကိုရာထူးအပြောင်းလဲလုပ်လိုက်ကြောင်းတောင်ကိုရီးယားအခြေစိုက်ယုံဟပ်သတင်းမှာဖော်ပြထားပါတယ်။ကာကွယ်ရေးဝန်ကြီးပတ်ကယုံဆစ်နေရာမှာသဘောထားပြောင်းပြောင်းနဲ့နိုကွမ်ချိုးနဲ့အစားထိုးခန့်အပ်လိုက်ပါတယ်။စီဦးစီအရာရှိချုပ်ရီမြုံစုနေရာမှာလည်းရီယုံဂေးနဲ့အစားထိုးလိုက်သလိုနိုင်ငံရေးဦးဆောင်အဖွဲ့ခေါင်းဆောင်ကင်ဂျုံကတ်ကိုလည်းဗိုလ်ချုပ်ကြီးကင်ဆွန်ဂေးနဲ့အစားထိုးခန့်အပ်လိုက်တယ်လို့အမည်မဖော်လိုတဲ့တောင်ကိုရီးယားထောင်လိုင်းရေးဌာနအရာရှိကိုကူကာဘီယုံဟပ်သတင်းမှာဖော်ပြထားပါတယ်။နိုင်ငံရေးဦးဆောင်အဖွဲ့ခေါင်းဆောင်Kim Jong-un ကိုရာထူးအပြောင်းလဲခံထားတဲ့အကြောင်းကိုတော့မြောက်ကိုရီးယားအစိုးရပိုင်းမီဒီယာမှာပြီးခဲ့တဲ့လကဖော်ပြခဲ့တယ်လို့ဆိုပါတယ်။တောင်ကိုရီးယားအမေရိကန်ပြည်ထောင်စုလို့နဲ့ဆက်ဆံရေးကောင်းမွန်အောင်လှုပ်ဆောင်တဲ့အနေနဲ့အဲ့ဒီရာထူးပြောင်းလဲခံထားမှုကိုပြုလုပ်ခဲ့ခြင်းဖြစ်ကြောင်းစစ်ကောင်းဆောင်3ဦးဟာတွေးခေါ်မှုပိုင်းမှာပြုလွယ်ပြောင်းလဲမရှိတဲ့အတွက်အခုလိုပြောင်းလဲလိုက်ခြင်းဖြစ်ကြောင်းတောင်ကိုရီးယားထောက်လိုင်းရေးအေဂျင်စီကရဟတ်သတင်းဌာနကိုပြောခဲ့တယ်လို့ဆိုပါတယ်။အခုလ12ရက်နေ့မာစင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးတို့ထိပ်သီးဆွေးနွေးကျင်းပတဲ့အခါနျူကလ িয়ার ဖြတ်သိမ်းသဘောတူညီချက်ရနိုင်ခြေရှိတာကိုစစ်တပ်ဘက်ကလည်းသဘောတူထောက်ခံအောင်အခုလိုပြောင်းလဲမှုတွေကိုပြုလုပ်ခဲ့ခြင်းဖြစ်တယ်လို့တောင်ကိုရီးယားထောက်လိုင်းရေးအေဂျင်စီကပြောတယ်လို့ဆိုပါတယ်
တရုတ်ကသူ့ပိုင်တယ်လို့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာအမေရိကန်ကသူ့ရဲ့ရေတပ်သင်္ဘောတွေကိုဆက်လက်ပြီးထားရှိမယ်လို့ပြောလိုက်တာဟာစီရေးအရတင်းမာမှုတွေပုံမှန်မြင့်တက်လာစေနိုင်ပြီးအရှေ့တောင်အာရှနိုင်ငံတွေအကျိုးစီးပွားကိုထိခိုက်နိုင်စေတယ်လို့သုံးသပ်သူတွေကဆိုပါတယ်။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်အနီးကကျွန်းတွေမှာအမေရိကန်ရေတပ်သင်္ဘောတွေကိုဆီလွတ်ထားရှိသွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကမေလ29ရက်နေ့ကပြောခဲ့တာပါအာဂျီရဲ့စစ်တပ်ကိုပိုင်ဆိုင်ထားတဲ့တရုတ်နိုင်ငံအနေနဲ့စတူယန်ကီလိုမီတာ 3.5 တန်းကျယ်ဝန်းတဲ့တောင်တရုတ်ပင်လယ်အတွင်းမှာအမေရိကန်စစ်သင်္ဘောတွေတွာလာနေတာဟာသူတို့ပိုင်နယ်ကိုကျူးကျော်တာလို့ယူဆပြီးတိုက်လေယာဉ်တွေနဲ့ဒုံးကျည်တွေကိုသူပိုင်ကျွန်းငယ်လေးတွေမှာတရုတ်ကတပ်ဖြန့်ချထားလိုက်ပါတယ်။အာရှအတွင်းကနိုင်ငံကလည်းတောင်တရုတ်ပင်လယ်နဲ့ပတ်သက်လို့ပိုင်ဆိုင်မှုအငင်းပွားနေပြီးတစ်ချိန်တည်းမှာပဲတရုတ်နိုင်ငံနဲ့ကုန်သွယ်ရင်းနှီးမြှုပ်နှံမှုပြုလုပ်လို့ကြပါတယ်။ လောလောဆယ်မှာတော့မေလ29ရက်နေ့မှာ American စစ်သည်မော်တွေတရုတ်ကတင်ပိုက်ထားတဲ့ကျွန်းတွေအနီးမှာတွာလာနေပြီးဗီယက်နမ်နိုင်ငံအရှေ့ဘက်ကျွန်းစုတွေမှာကြောက်ချရန်နာထားတာကိုတွေ့ရပါတယ်။တရုတ်နိုင်ငံကတော့လုံမြင့်အတိုင်း American စစ်သည်မော်တွေပြန်လည်ထွက်ခွာတဲ့အထိလိုက်လံစောင့်ကြည့်နေပါတယ
်။တရုတ်နိုင်ငံတရားနယ်မြေရင်ပြင်မှာ1989ခုနှစ်ဇွန်လ4ရက်နေ့ကပြုလုပ်ခဲ့တဲ့ဒီမိုကရေစီငြိမ်းချမ်းစွာဆန္ဒပြပွဲအတွင်းသေဆုံးသွားသူတွေနဲ့ပြောက်ဆုံးဖန်စီခံထားသူတွေရဲ့စီးရင်အတိအကျကိုတရုတ်အစိုးရအနေနဲ့ထုတ်ပြန်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။အလားတူတောင်းဆိုမှုမျိုးနိုင်ငံတကာကပြုလုပ်နေတဲ့အချိန်မှာအမေရိကန်လည်းပါဝင်လာတာဖြစ်ပါတယ်။တရားနယ်မြေရင်မြင်လှုပ်ရှားမှုပျောက်ကွယ်မသွားရေးအတွက်လှုပ်ရှားနေကြသူတွေကိုဖန်စီထောင်ချနေတာတွေနဲ့အဲ့ဒီဆန္ဒပြပွဲမှာပါဝင်ခဲ့သူတွေနဲ့သူတို့ရဲ့မိသားစုတွေအပေါ်အနောက်ရှက်ပေးနေတာတွေရပ်တန့်ဖို့တရားနယ်မြေအရေးတော်ပုံ29နှစ်ပြည့်နှစ်မှာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြင်ထန်တဲ့ကြေညာချက်ကိုထုတ်ပြန်လိုက်တာပါ။တရားနယ်မြေရင်ပြင်ကဒီမိုကရေစီအရေးငြင်းချမ်းစွာတောင်းဆိုဆန္ဒပြသူတွေကိုတရုတ်အစိုးရကအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်တချို့ခံမှန်းချက်အရလူပေါင်းထောင်နဲ့ချီတေဆုံးခဲ့တယ်လို့ဆိုပါရယ်။ခဏိချိန်ထိတရုတ်နိုင်ငံမှာတရားနယ်မြေရင်ပြင်မှာဖြစ်ပျက်ခဲ့တာတွေကိုထုတ်ဖော်ပြောဆိုခွင့်ပြင်ပခံထားကြရဆဲဖြစ်တယ်လို့အဲ့ဒီလှုပ်ရှားမှုမှာပါဝင်ခဲ့သူတွေရဲ့မိသားစုတွေဟာလည်းအစိုးရရဲ့နောက်ဆက်မှုတွေကိုခံနေကြရဆဲဖြစ်ပါရယ်။အဲ့ဒီဆန္ဒပြမှုဟာတံပြန်တော်လံပုံကန်နဲ့လှုပ်ရှားမှုဖြစ်ကြောင်းတရုတ်အာဏာပိုင်တွေကကင်မွန်းတက်ခဲ့တယ်လို့အဲ့ဒီဖြစ်ရတဲ့ဆိုင်နဲ့အဆုံးသတ်အဖြစ်ဟာအဲ့ဒီကလေးကထွက်ခဲ့ပြီးဖြစ်ကြောင်းလည်းအကြိမ်ကြိမ်ပြောဆိုထားပြီးဖြစ်ပါရယ်။
ရရှိနိုင်ငံမှာကျင်းပဖို့ရှိတဲ့နိုင်ငံတကာညီလာခံတစ်ခုကိုတည်ရောက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုရုရှားသမ္မတဗလာဒီမီယာပူတင်ကဖိတ်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ပျုံယန်းကိုတွားရောက်ဆင်သမ္မတပူတင်ရဲ့ဖိတ်စာကိုပေးခဲ့တာလို့ရုရှားနိုင်ငံသားရေးဌာနပြောခွင့်ရဒီမီထရီပက်စကော့ဖ်ကတနင်္လာနေ့ကသတင်းထောက်တွေကိုမော်စကိုမြို့မှာပြောလိုက်ပါတယ
်။ဒီတန်းရောက်နိုင်ငံကသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မမြသစင်အောင်တို့ပြောပြခဲ့ကြတာဖြစ်ပါတယ် VOE ရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voenews.com မှာရော VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News ကပါတိုက်ရိုက်နားဆင်နေပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးသတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ပြည်ပကနေ LNG ဓာတ်ငွေ့ဝယ်ယူတင်သွင်းပြီးလုပ်မဲ့လျှက်စစ်ထုတ်လုပ်ရေးစီမံကိန်းကိုတရားဝင်တင်နာမခေါ်ပဲဆောင်ရွက်တဲ့အပေါ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကဝေဖန်ထောက်ပြခဲ့ကြပြီးတင်နာမခေါ်ပဲပြီးခဲ့တာမှာဒီလုတ်ပိုင်ခွင့်ရသွားတဲ့ကုမ္ပဏီတစ်ခုဟာအဂတိလိုက်စားမှုကော်မရှင်ကနေခေါ်ယူစစ်ဆေးခဲ့တဲ့ဝန်ကြီးရာဒူးနေရာကနေနှုတ်ထွက်သွားတဲ့စီမံဘဏ္ဍာဝန်ကြီးဟောင်းရဲ့ဇနီးလုတ်ကင်နေတဲ့ကုမ္ပဏီဖြစ်တာမို့တရားမျှတစွာလုတ်ပိုင်ခွင့်ရတာမဟုတ်ဘူးလို့အတိုက်ခံပါတီကြံ့ခိုင်ဖွံ့ဖြိုးရေးအမတ်ကလွှတ်တော်မှာဆွဆွဲလိုက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကမေခါကတင်ပြမှာပါ။
အခုကော်မတီတွေထဲမှာလည်းဒါ Supreme Trading Company Limited က project နှစ်ခုကိုပါဝင်ပတ်သက်ပါတယ်။ပြည်ပလောကမှာတော့အဲ့ဒီကုမ္ပဏီကအငြင်းစားယူသွားတဲ့အခုစီမံဘဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်ရဲ့ဇနီးကလုံနေတယ်ဆိုပြီးတော့ကျွန်တော်တို့ကသိရတယ်။တခါအဲ့ဒီ Supreme Company ဟာဝန်ကြီးပိုင်ဆိုင်တဲ့ယူရေးမြန်မာနဲ့ဥပောက်ထားတယ်လောက်ကဲမှာရှိတယ်ဆိုတာလေပြောနေရတယ်ကျွန်တော်နားနဲ့မဆောင်ကျွန်တော်ကြားနေရတယ်။မဆွဆဲဘူးကျွန်တော်ကြားရတော့တော့ဖြစ်ပါတယ်။
ဒီကနေ့ပြည်သူ့လွှတ်တော်မှာအတိုက်ခံပါတီကြံ့ခိုင်ရေးဘက်ကမင်းကင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ကအခုလိုဆွဆွဲပြောဆိုလိုက်တာဖြစ်ပါတယ်ဒီလိုဆွဆွဲလိုက်တဲ့အပေါ်လာရောက်ဖြေကြရဲ့လျှက်စစ်ဝန်ကြီးကဒီလုပ်ငန်းတွေမှာဆွဆွဲပြောဆိုခဲ့တယ်လို့ဝန်ကြီးဟောင်းဦးကျော်ဝင်းဇနီးနဲ့ပတ်သက်ချင်းရှိမရှိကိုဖြေရှင်းချက်ထုတ်ပြီးရှင်းပြခဲ့တာမရှိခဲ့ပါဘူးဝန်ကြီးဟောင်းဦးကျော်ဝင်းဇနီးအလုပ်လုပ်တဲ့ဆိုတဲ့ Supreme Trading Company ဟာAOR နဲ့ကြောက်ဖြူဒေတာတွေမှာနှစ်နေရာတိတိလုတ်ပိုင်ခွင့်ရထားတာဖြစ်ပါတယ်။ဒီကုမ္ပဏီဟာ2005ခုနှစ်မှာကုမ္ပဏီစည်ရင်တင်သွင်းထားတဲ့ကုမ္ပဏီဖြစ်ပြီးပိုင်ရှင်အမည်ဦးစိန်မြင့်ဒါရိုက်တာဒေါ်မြတ်တန်တာနဲ့ဦးစော်နိုင်သိန်းအမည်တို့နဲ့ကုမ္ပဏီမှတ်ပုံတင်ရုံးမှာတရားဝင်မှတ်ပုံတင်ထားတာဖြစ်ပါတယ်။မင်းကင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ဆွဆွဲထားသလိုအဲ့ဒီကုမ္ပဏီမှာဝင်ကြီးဟောင်းဦးကျော်ဝင်းဇနီးပါဝင်ပတ်သက်ခြင်းရှိမရှိကို VOA အနေနဲ့တိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ကုမ္ပဏီဘက်ကဆက်သွယ်ခဲ့ပေမဲ့ဖုံးပြန်လဲဖြေချခြင်းမရှိခဲ့ပါဘူး။ဥကြောင်းဝင်ပြည်တော်စုဝင်ကြီးအနေနဲ့လောက်ကင်တုံးကဖော်ပြခဲ့တဲ့ကိုရေးရာဇဝင်ထဲမှာတော့ဇနီးတွေကိုမှီခိုအနေနဲ့သာဖော်ပြထားခဲ့ပါတယ်။အစိုးရကလုပ်မဲ့ရန်ကုန်အေဝရီရခိုင်နဲ့တနင်္လာရီဒေတာတွေမှာ2020ပြည့်နှစ်မှာမဂါဝက်3000ထွက်ရှိမဲ့လက်စစ်တပ်အားပေးစက်ရုံ4ရုံဟာအမေရိကန်ဒေါ်လာ5ဘီလီယံကုန်ကျမယ်လို့ဆိုထားပါတယ်။လုတ်ပိုင်ခွင့်ရထားတဲ့ကုမ္ပဏီတွေကတော့အေဝရီတိုင်းကံပေါက်ဒေတာမှာ Total Gas and Power Business Service SAS နဲ့ Siemens AG AOR တိုင်းမီလောင်ကြိုင်မှာတော့ Jefu Holding Company Limited နဲ့ Supreme Trading Company Limited ရန်ကုန်တိုင်းအလုံးမှာတော့ TTCL Public Company Limited ကြောက်ဖြူမှာတော့ Sino Hydro Corporation Limited နဲ့ Supreme Trading Company Limited တို့ကိုလုတ်ပိုင်ခွင့်ပေးခဲ့တာဖြစ်ပါတယ်ဒီလုတ်ပိုင်ခွင့်ကိုတော့ပြီးခဲ့တဲ့ January လကထုတ်ပေးခဲ့တာဖြစ်တယ်လို့လျှက်စစ်စွမ်းအင်ဝင်ကြီးဦးဝင်းခိုင်ကလွှတ်တော်မှာပြောဆိုလိုက်ပါတယ်ဒီလိုဆွဆွဲမှုနဲ့ပတ်သက်ပြီးလျှက်စစ်ဝင်ကြီးက2019ခုနှစ်ဇွန်လ17ရက်နေ့ကကျင်းပတဲ့စီးပွားရေးရာကော်မတီမှာဆုံးဖြတ်ချက်အရအစိုးရပုတ်ကလေးကပူးပေါင်းဆောင်ရွက်မှုစီမံကိန်းတွေဆောင်ရွက်တာမှာရင်းနှီးမြှုပ်နှံသူအစီအစဉ်နဲ့ဆောင်ရွက်လိုတဲ့အစိုးပြုစီမံကိန်းတွေကိုနိုင်ငံတော်နဲ့ဒေသအကျိုးဖြစ်ထွန်းမှုပေါ်မူတည်ပြီးတင်တာလုပ်ငန်းစဉ်မလို့အပဲခွင့်ပြုနိုင်တယ်လို့ဆိုထားတာမို့တင်တာမခေါ်တာဖြစ်ကြောင်းပြောဆိုလိုက်ပါတယ်
။ကျက်စင်းနဲ့စွိုင်းဝင်ကြီးတယောက်အနေနဲ့နောက်3နှစ်မှကိုတိုင်းပြည်မှာဓာတ်ငွေတွေကုန်တော့မှာကိုတည်တည်ကြီးနဲ့ဘာမှမလှုပ်ရှားပဲမလှုပ်ပဲမကင်ပဲနေလို့မရပါဘူးဓာတ်ငွေဆယ်ဟိုငါလောလောဆယ်မီဂါဝတ်1400ကျော်ကျွန်တော်တို့သိနေပါတယ်နောက်3နှစ်မှာအဲ့ဒီကြေတွင်းဓာတ်ငွေတွေမရရင်ကျွန်တော်တို့1400မီဂါဝတ်စနစ်တွေကနေပြုတ်ထွက်သွားမယ်ဆိုရင်ဒီမှာရှိတဲ့မှန်ကြီးများအားလုံးဘာတွေဖြစ်ကုန်မလဲဆိုတာမှန်စားလို့ရပါတ
ယ်ဝင်းကြီးဘက်ကပြန်လဲဖြေချတာနဲ့ပတ်သက်လို့ဥမောင်မြင့်သဘောထားကို VOA ကဆက်သွယ်မေးမြန်းလာမှာတော့သူကအခုလိုဖြေချသွားခဲ့ပါတယ
်ဒေါ်သာစုကြည်ဦးစီးတဲ့စီးပွားရေးကော်မတီကတန်းတာခေါ်ဆရာမလို့ဘူးလို့ပြောတယ်ဆိုပြီးပြောတာဒေါ်သာစုကြည်ရဲ့စီးပွားရေးကော်မတီဆိုတာသမရရုံးရဲ့အောက်မှာပဲရှိတယ်သမရရုံးကထုတ်ထားတဲ့ညွှန်ကြားချက်ဖြစ်တဲ့စီးပွားရေးလုံခြုံရေးလုံမဲ့ဆိုရင်တန်းတာခေါ်ရမယ်ဆိုတဲ့နှစ်မြေဆောင်2019ကိုကျော်လွှားလို့မရဘူးအဲ့လိုစီဝါရေးကော်မတီမှားတယ်လို့ငါဝေဖန်တယ်ဒုတိယတစ်ချက်ကတော့ဒေါ်သောစီဦးစီးတဲ့စီဝါရေးကော်မတီဟောဒီလျှက်စစ်ဥပဒေကိုကျော်လို့မရဘူးအဲ့တော့သူတကယ်တမ်းကျတော့ဘာမှတည်တည်ပပြင်သွားပဲနဲ့နောက်ဆုံးတော့လေတိုင်းပြည်ရဲ့လိုအပ်ချက်ရလိုအပ်ပါတယ်ဆိုတာလိုအပ်ချက်ရလုပ်ပေမဲ့ဥပဒေကိုချိုးဖောက်လို့မရဘူးဒါပဲဟိုလက်ရှိသူတို့ဒီဥပဒေကိုချိုးဖောက်နေတယ်ဒေါ်သောစီပါတယ်လို့ငါမပြောဘူးဒီလူတို့ဒီလူကပါတယ်သိကြလားဘုရားလုပ်နေတာဒေါ်သောစီကိုသူကပါလေသူက explain လုပ်တာပေါ့အ
ဲ့ဒီစီမံကိန်းလေးကူကို Supreme Company အပါဝင်ပြည်ရင်းလုပ်ငန်းရှင်အချို့ဟာနိုင်ငံတကာကုမ္ပဏီအချို့နဲ့ပူးတွဲလုပ်ပိုင်ခွင့်ရရှိတာဖြစ်ပါတယ်ရှင်
။ VOA သတင်းနောက်မိခရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတခါတော့သတင်းနောက်တွေရဲ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတစ်ခုလည်းတင်ပြချင်ပါတယ်။စစ်ပွဲတွေရပ်တန့်ဖို့တာမွေအဝိုင်းကဆန္ဒထုတ်ဖော်ပွဲမှာသတင်းယူခဲ့တဲ့သတင်းနောက်တွေကိုချင်းချောက်ရန်ပြုခံရတဲ့ဖြစ်စဉ်အပေါ်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေပြီးမကြာခင်မှာသက်ဆိုင်ရာကိုတင်ပြသွားမယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကပြောကြားလိုက်ပါတယ်။သတင်းသမားတွေအနေနဲ့လည်းသတင်းယူတဲ့အခါသတင်းတောက်မှန်သိတာအောင်ထင်ရှားတဲ့အမှတ်အသားဝတ်ဆင်ကြဖို့စာနယ်ဇင်းကောင်စီကနှိုးဆော်သွားဖို့ပြင်ဆင်နေပါတယ် VOA သတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာပ
ါမေလ12ရက်နေ့ကတောင်မွေဝိုင်းမှာစစ်ပွဲတွေရပ်တန့်မှုဆန္ဒထုတ်ဖော်ပွဲမှာအရဝတ်တွေကသတင်းသမားတွေကိုဆဲဆူချင်းချောက်တဲ့ဖြစ်စဉ်ပေါ်လူ့ခွင့်ရေးကော်မရှင်ကိုတိုင်ကြားထားတာတွေရှိပါတယ်ဒီတိုင်ကြားချက်တွေကိုသတင်းမီဒီယာကောင်စီနဲ့လူ့ခွင့်ရေးကော်မရှင်တို့ကပြီးခဲ့တဲ့တောက်ကြနေ့ကတွေ့ဆုံမှုပြုလုပ်ခဲ့ကြပါတယ်။တွေ့ဆုံခဲ့ပြီးတဲ့နောက်မှာတော့သတင်းမီဒီယာကောင်စီကတင်ပြမှုပေါ်လူ့ခွင့်ရေးကော်မရှင်နေနဲ့စုံစမ်းစစ်ဆေးတာတွေလုပ်ခဲ့ပြီးမကြာခင်မှာသက်ဆိုင်ရာကိုတင်ပြသွားမယ်လို့လူ့ခွင့်ရေးကော်မရှင်ကဦးယူလင်အောင်ကအခုလိုပြောပါတယ်
။ဒီလိုသတင်းတောက်တွေကိုအရဝတ်နဲ့လူတွေကအကြမ်းဖက်တာနဲ့ပတ်သက်ပြီးတော့အဲသူတို့ကန့်ကွက်တယ်ပေါ့လေ။ဒါကိုစုံစမ်းစစ်ဆေးပြီးဖို့ဆိုသူတို့တိုင်နာပေါ့ကွယ်ပြောရရင်တော့တိုင်တဲ့ခါကျတော့အတိုင်တဲ့လူကိုခေါ်တွေ့ပြီးတော့ခါခါနာနာမေးတဲ့သဘောပါပဲစုံစမ်းစစ်ဆေးထားတဲ့ခါတွေကိုအငယ်တို့လေ့လာမယ်လေ့လာပြီးတော့သုံးသပ်မယ်သုံးသပ်ပြီးတော့သုံးသပ်လို့ရတဲ့အဖြေကိုကော်မရှင်ဆယ်ဦးပါတဲ့ကော်မရှင်စုံကြီးအစည်းအဝေးကိုအငယ်တို့တင်ပြမယ်အတင်ပြပြီးတဲ့ခါကျတော့မှဒါကိုပြည်ထရေးကိုပို့မလားအဲနိုင်ငံတော်တမတအစီကိုပို့မလားအငယ်တို့ဆုံးဖြတ်မယ်
မြန်မာသတင်းမီဒီယာကောင်စီဘက်ကလည်းအခုလိုအရွက်တွေကသတင်းနောက်တွေကိုဆဲဆူချင်းချောက်တဲ့အပေါ်ကန့်ကွက်တဲ့ကြေညာချက်စောင်ထုတ်ပြန်ခဲ့ပါသေးတယ်။ဒါအပြင်သတင်းသမားတွေပြည်ပကဖြစ်နေတဲ့နေရာတွေမှာသတင်းရယူရင်သတင်းတော်မှန်သိတာစီရင်ထင်ရှားတဲ့အမှတ်အသားတွေဝစ်စင်ဖို့နှိုးဆော်တာတွေပြုလုပ်ဖို့ရှိတယ်လို့မြန်မာသတင်းမီဒီယာကောင်စီကပြည်ညိုင်းတာဝန်ခံဦးမြင့်ကျော်ကအခုလိုပြောပါတယ
်။သတင်းသမားတွေအနေနဲ့လည်းလူကမယုံရင်ဆန့်ကန့်ဖြစ်နိုင်တဲ့နေသားမျိုးတို့ဘာလို့မှလည်းသတင်းချာချာသတင်းမီဒီယာဖြစ်ကြောင်းအမှတ်အသားတို့အဝတ်အစားကလေးအင်းကြီးမှာ press ရဟာမျိုးလို့အဲ့လိုမျိုးသင်္ချာနဲ့မှတ်တာမျိုးနဲ့ဝတ်သွားဖို့လေဒီဘက်ကနှိုးဆော်မဲ့ဟာမျိုးတွေလည်းရှိတယ်ပေါ့နော်ဆိုတော့အဓိကတော့အန်ရမကြရောက်ဖို့ရဲ့ဆက်ဆိုင်တဲ့ဖွဲ့ကြီးရကတော့ပြောရဲအဲ့နှစ်ခုက အဓိကရည်ရွယ်ချက်ပ
ါဒီနေ့မှာတော့လူ့ကွင်ရေးကော်မရှင်ကစုံစမ်းစစ်ဆေးတဲ့အခြေအနေကိုမြန်မာသတင်းမီဒီယာကောင်စီကသတင်းတော့တွေကိုခေါ်ယူတွေ့ဆုံရှင်းပြခဲ့ပါတယ်မေ12ရက်ကစစ်ပွဲများရပ်တန့်မှုဆန္ဒထုတ်ဖော်သူတွေကိုအရဝတ်တွေကဖမ်းဆီးထိုးချိတာတွေပြုလုပ်ခဲ့ပြီးဒရင်နောက်တွေကိုလည်းဆဲဆိုချင်းချောက်တာတွေပြုလုပ်ခဲ့တာဖြစ်ပါတယ်။ဆန္ဒပြပွဲမှာဆဲဆိုချင်းချောက်ဖမ်းဆီးတဲ့အရဝတ်တွေကိုဗဟန်းမြို့နယ်ထွေထွေအုပ်ချုပ်ရေးမှုကဗဟန်းတရားရုံးကိုဦးတိုက်လျှောက်ထားပြီးတော့မြန်မာနိုင်ငံရပ်တက်ဖွဲ့ရဲချုပ်ကလည်းစစ်ဆေးရေးယူတာတွေပြုလုပ်သွားမယ်လို့နေပြည်တော်မှာပြုလုပ်တဲ့ဒရင်နာရှင်းလင်းပွဲမှာပြောကြားခဲ့ပါသေးတယ်ခင်ဗျာ
။ VOA ဒရင်နောက်ကိုထက်အောင်ခန့်ရဲ့ဒရင်ပြပွဲချက်ဖြစ်ပါတယ်။အခုတော့ချင်းပြည်နယ်ကစစ်ရှောင်ပြည်သူတွေအခုညီလိုအပ်နေတဲ့အကြောင်းကိုလည်းပြောပြကြပါမယ်။မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝမြို့နယ်ကစစ်ဘေးရှောင်ရွာသား400ကျော်ဟာစစ်ဘေးရာကိုတင်းရှောင်နေကြရပြီးစစ်နာရေးကအခုညီတွေအရေးပေါ်လိုအပ်နေတယ်လို့အခုညီပေးရေးအဖွဲ့တွေကပြောပါတယ်။ဒါအပြင်ကလေးငယ်တွေအတွက်ပညာသင်ကြားရေးထိခိုက်မှုကိုစိုးရိမ်နေရတယ်လို့စစ်ရှောင်ပြည်သူတွေနေရရင်ပြန်နိုင်ဖို့လုံခြုံမှုမရှိသေးဘူးလို့ဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့နိုင်ကွန်းအိမ်တင်ပြပါပ
ါ။ဟုတ်ကဲ့ပါ။ချင်းပြည်နယ်ပလဲဝါမြို့နယ်ကစစ်ရှောင်စခန်း3နေရာမှာနေထိုင်နေတဲ့စစ်ပြေးဒုက္ခသည်တွေအနေနဲ့ဒီလကုံထိတာစာနာရိတ်ခါရှိနေပြီးသူတို့တွေဟာနယ်ပယ်တက်မှာခက်သွေ့နေတယ်လို့ပလဲဝါမြို့စစ်ဘေးရှောင်ကူညီရေးဖွဲ့တာဝန်ရှိသူဦးကျော်အောင်ကပြောပါရယ်
။ကိုလက်ရှိကကုံပြည်ကြီးရကချင်းလဝမှာနေတယ်။ဒီတောင်သေးရကတော့မိစာမှာနေတယ်။ပြီးတော့နောက်သူချောင်းဖြာကတော့ကောင်းပြည်မှာပဲနေတယ်။ခုနောက်ဆက်ကအဲ့ဒီ300ပေါ်လို့အခုသူတို့ညနေအုပ်ချုပ်ရေးမှုနဲ့ပူပေါင်းပြီးတော့သူတို့ရဲ့စာဝတ်နေရေးကိုအဓိကဒီစီရင်ပံ့ပိုးမှုတွေကရှိတယ်။သူတို့စာဖို့ကလူဆိုတာကလည်းတစ်ခါတလေကျွန်တော်တို့ကိုယ်တိုင်ကလည်းသူတို့အတွက်လုံးဝအမမခံနိုင်တဲ့အနေအထားလည်းရှိသေးတယ်ဆိုတော့ဒီကျန်းသာကုန်လောက်ဆိုတော့နောက်ထပ်ဘယ်လိုမျိုးအလူရှိရေပေါ်မလဲဒီသေးနိုင်လဲဆိုတော့မသိဘူးပေါ့ဒီစိုးရင်ရတဲ့အနေအထားတော့ရှိပါလေကိုယ်နေရာဒေတာမဟုတ်တဲ့အခါမှာသူတို့အတွက်စားဝတ်နေရေးကတော့ပုံမှန်ရှိမလားပြီးတော့သူတို့ကိုယ်တိုင်ကလည်းအလုပ်ကံကလည်းနေလို့နေစားကလည်းပုံမှန်မရှိတော့သူတို့အလုံးလုံးကြတော့မှပြရှိတဲ့အနေအထားဖြစ်တယ်
ပြည်ကြေ2015ခုနှစ်ကတိုက်ပွဲကြောင့်ပလဲဝါမြို့နယ်ကုန်းမြင့်ကျေးရွာတိုက်ပွဲရှောင်ပြည်သူဦးရေ334ဦးဟာနေရကုန်မပြနိုင်သေးပဲရှင်းလက်ဝရွာမှာခိုးလုံနေဆဲဖြစ်တယ်လို့ပြည်တောင်ကျေးရွာသား80ခန့်ဟာမိစာကျေးရွာနဲ့ကူချောင်းပြားကျေးရွာသား80ခန့်ဟာစင်ပေါင်းပြင်ကျေးရွာမှာခိုးလုံနေရဆဲဖြစ်ပါတယ်ဒီစစ်ရှောင်တွေထဲမှာကျောင်းနေရွယ်ကလေးတွေလည်းရှိနေတဲ့အတွက်သူတို့တွေပညာသင်ကြားရေးအတွက်စိုးရိမ်ပူပန်မှုတွေရှိနေတယ်လို့ဦးကျော်အောင်ကဆက်ပြောပါတယ
်ကလေးတွေကျောင်းဆက်ဖို့တော့ဒီလိုတွေကဒီအစိတ်ကြီးပါမျိုးတွေရှိတယ်အရင်ကတော့ကိုယ်တင်ရဒေတာမှဆိုတော့ဘာဖြစ်ဖြစ်အလုံးကန်လေးတွေဆိုလေကိုယ်နေရာဆိုတော့ကိုယ့်ရဲ့အခင်းတွေရှိတယ်ကိုယ်လုံးလုံးရတဲ့ဟာတွေရှိတယ်သူတို့မှာရှာဖို့ဆိုတာလည်းနည်းနည်းတွေ့ကြည့်တယ်တခြားနေရာရောက်တဲ့အခါမှာတော့သူတို့အတွက်အခက်အခဲလေးတွေတော်တော်လေးရှိတယ
်လက်ရှိစစ်ဆောင်တွေထဲမှာကုန်းမြင့်ရွာမှာចောင်းသားចောင်းသူဦးရေ69ဦးပြီးတောင်ကျေးရွာမှာចောင်းသား18ဦးကုချောင်းပြားဒုက္ခတဲ့စခန်းမှာចောင်းသားဦးရေ18ဦးခန့်ရှိနေပါတယ်မိစာကျေးရွာမှာစစ်ဘေးသိမ်းရှောင်နေရတဲ့ပြီးတောင်ကျေးရွာသားတွေဟာရရလုတ်ကိုလုတ်ကန်နေရပြီးလုံခြုံရေးရနေရရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့ရွာခံចောင်းဆရာကုကျော်စန်းကအခုလိုပြောပါတယ
်အစားအစာနဲ့ပတ်သက်ပြီးတော့ဒီလိုကနေလေလာပြီးမှထောက်ပန်းတာရှိတယ်အစိုးရတို့ကလည်းထောက်ပန်းတာရှိတယ်အဲ့ဒါကိုစားပြီးမှနေတယ်တချို့ကျရင်ပြစ်တော့ထမ်းတယ်တချို့ကျတော့ဒီတဲတွေပါတယ်ထမ်းပြီးမှတချို့ကျတော့ကောက်တွေပါတယ်ဆန်ငါးလိုက်ပြီးမှကျွန်တော်တို့အစားတော့တော့နေထမ်းတယ်နေရင်တင်ဖို့လဲအချိန်ရအပိတ်လုံးချုံမှုရှိတဲ့ခါကျတော့အခုတော့လောလောဆယ်တော့မထွက်နိုင်ဘူ
းမေလ16ရက်နေ့မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့တိုက်ပွဲတွေကြောင့်ပလောဝါမြို့နယ်ကူချောင်းပြားကျေးရွာသားတွေစင်ပေါင်းပြင်ရွာကိုစစ်ဘေးသိမ်းချောင်းနေရပါတယ်မေလတွင်ချင်းမြင့်နယ်ပလောဝါမြို့နယ်နဲ့ရခိုင်ပြည်နယ်ဘူးရီတောင်မြို့နယ်စတင်မှာမြန်မာစစ်တပ်နဲ့ရခိုင်တပ်ဖွဲ့ AA တို့တိုက်ပွဲအနည်းဆုံး9ကြိမ်ဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်ဒေသခံရွာသားတွေစစ်ဘေးသိမ်းချောင်းနေရပါတယ်ရခိုင်လက်နက်ကိုင်ဖွဲ့ AA ဟာဝါသားဖွဲ့ UDRSA ဥဆောင်တဲ့ FENCC မြောက်ပိုင်းမာမေးအဖွဲ့ဝင်ဖြစ်ပြီးတနင်္ဂနွေလုံးပြည်ခတ်တိုက်ခတ်မှုရစရေးသဘောတူညီမှုစာချုပ် NCA လက်မှတ်ရေးဆွဲရေးမှာတပ်မတော်ကနေလက်မခံနိုင်သေးတဲ့အဖွဲ့ဖြစ်ပါတယ်။ဧပြီလကစလို့မြန်မာတပ်မတော်ကနေမြောက်ပိုင်းမာမေးအဖွဲ့တွေဖြစ်တဲ့ KIO ကချင်းလွတ်လပ်ရေးဖွဲ့ DNL တန်းပလောင်ဖွဲ့နဲ့ရခိုင်တပ်မတော်တို့အပေါ်မှာထိုးစစ်ဆင်မှုတွေပြင်းထန်လာတယ်လို့တိုက်ပွဲတွေလည်းဆက်တိုက်ဆူဆူလို့ဖြစ်ပေါ်လာနေခဲ့ပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ခိုက်နေကြတဲ့အဖွဲ့တွေအနေနဲ့ထိမ့်ထိမ့်နှင်းသိမ်းလှုပ်ဆောင်သွားကြဖို့အပြစ်ခတ်ရစရေးချက်ချင်းကြေညာဖို့တရုတ်နိုင်ငံကာကွယ်ရေးဌာနကလည်းတောင်းဆိုခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဥဆောင်လှုပ်ဆောင်သွားမဲ့23ရာစုတတရအကျိန်ပင်လုံညီလက္ခဏာပြည်တော်စုငင်းချရေးညီလက္ခဏာလက်ရှိဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခအခြေအနေတွေကြောင့်ညီလက္ခဏာကျင့်မှတ်ဖို့ဟာမသေးချာသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
ပြည်သူနောက်နိုင်ကွင်းဖြစ်ပါတယ်မြမရှီဟောင်းရုပ်ရှင်ဇာကားတကသမိုင်းအမွေနှင့်စီးရင်ဝင်တဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်ဒါရိုက်တာ A1 ဦးတင်မောင်1934ခုနှစ်မှာရိုက်ကူးခဲ့တဲ့မြကနိုင်ရုပ်ရှင်ဇာကားကို UNESCO အဖွဲ့ရဲ့ဒေတာတွင်အမွေနှစ်အဖြစ်နဲ့စီးရင်သွင်းလိုက်ပြီးဖြစ်ပါတယ်မြန်မာနိုင်ငံကရုပ်တံအမွေနှစ်တွေကိုအချိန်မီထိန်းသိမ်းဖို့လိုအပ်နေပြီးပြည်တွင်းမှာဒီလိုအမွေနှစ်ဇာကားတွေရှိတယ်ဆိုတာကိုနိုင်ငံတကာကသတိထားလာစေဖို့စ조사ခဲ့တဲ့ Safe Myanmar Film အဖွဲ့ကပြောပါတယ် VOA သတင်းတော့ကိုဇိုထက်ကဒီအကြောင်းတင်ပြမှာပါ
တောင်ကိုရီးယားနိုင်ငံဂွမ်ဂျူးမြို့မှာပြုလုပ်ခဲ့တဲ့မှတ်တမ်းအမွေနှစ်များဆိုင်ရာအာရှပစိဖိတ်ကော်မတီအစည်းအဝေးမှာ1934ခုနှစ်ကမြန်မာရုပ်ရှင်ဇာတ်ကားတစ်ခုဖြစ်တဲ့မြကနိုင်ရုပ်ရှင်ကားကို UNESCO ရဲ့ဒေသတွင်းအမွေအနှစ်အနေနဲ့စာရင်းသွင်းလိုက်ပါတယ်အရှေ့အောင်အရှနိုင်ငံတွေမှာပလင်ရုပ်ရှင်ကားတွေအကြောင်းမျိုးမျိုးနဲ့ပျက်စီးနေပြီးမြန်မာနိုင်ငံမှာလည်းသမိုင်းဝင်ရုပ်ရှင်ကားတွေကိုအချိန်မီထိန်းသိမ်းဖို့လိုနေရကြောင်း UNESCO စာရင်းဝင်ဖို့ကြိုးစားနေတဲ့ Safe Myanmar Film စီမံကိန်းဒါရိုက်တာကိုအုတ်ကာကပြောပါရစေ
။ဒီကကျွန်တော်တို့မွေးနေ့စာရင်းဝင်နေတယ်ဆိုတာကဒီမြန်မာနိုင်ငံရဲ့ဒီစပြီးတော့ကျွန်တော်တို့ဟိုရုပ်ရှင်စရိုက်ခဲ့တဲ့အချိန်ဟာစောခဲ့တယ်ပေါ့နော်။ဟိုစောခဲ့တဲ့အကြောင်းမျိုးကိုကျွန်တော်တို့ကတခြားနိုင်ငံတွေနဲ့ရှင်းပြတဲ့အချိန်မှာကျွန်တော်တို့ဒီမှာလည်းဒီလိုရုပ်ရှင်ကားမျိုးရှိတယ်ဆိုတော့အတိအမှတ်ပြုစေခြင်းနဲ့နောက်တစ်ခုကဒီလိုအတိအမှတ်ပြုရစေရင်ဝင်အောင်ကြိုးစားရတဲ့အကြောင်းရင်းဟာဒီဝင်နေစီရင်ဝင်သွားခဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်ဒီရုပ်ရှင်ကားတွေရေရှည်ထိန်းသိမ်းဖို့ဆိုတော့ဟိုအစီအစဉ်တွေကိုကျွန်တော်တို့ကအထောက်ပံ့တဲ့အကူအညီတွေရလာနိုင်အခုလက်ရှိမှာတော့လူတွေကလည်းသိမသိဘူးဟိုကုညီအားပေးမဲ့သူတွေကလည်းသိမရှိဘူးအဲ့ဒီတော့ကြောင့်မလို့ဒီလိုဝင်နေစီရင်ဝင်အောင်ဟိုကြိုးစားရင်းဖြစ်တာပေါ့နော်
မြကန်တိုင်းရုပ်ရှင်ကားကအဖြစ်အမဲဖလင်မျိုးစားဖြစ်ပြီးပြန်ကြားရေးဝန်ကြီးဌာနရဲ့ဖလင်ကားတွေစုဆောင်တင်ဆက်ထားတဲ့နေရာမှာကြံနေရဲ့15ကားတည်းဟာတကားဖြစ်ပါတယ်။မြမဖလင်ရုပ်ရှင်ဇာတ်ကားတွေဟာ90ရာခိုင်နှုန်းလောက်ပျက်စီးသွားပြီဖြစ်ပါတယ်။ဖလင်တွေကမြမရဲ့အပူချိန်နဲ့စိုးတိုင်းစားများရဲ့အခြေအနေတွေမှာပျက်စီးရကြောင်းမိမမှန်တဲ့မြန်မာနိုင်ငံအတွက်အေးကမ်းတူလောင်ရုံမရှိဘူးလို့ကိုဥက္ကာကပြောပါတယ်။မြန်မာနိုင်ငံရဲ့ပရမမျိုးဆက် Nitrate Flint တွေကလုံးဝမရှိတော့ပါဘူး။မြမအတန်ကပြသနေတဲ့ရုပ်ရှင်ကားဟောင်းတွေထဲမှာကား30လောက်ပဲမူရင်35 mm Flint အနေနဲ့ပဲရှိပါတော့တယ်။ UNESCO စာရင်းဝင်သွားတဲ့အတွက်ရှေ့ဆက်ပြီးထိန်းသိမ်းလုပ်ငန်းတွေဆောင်ရွက်ဖို့လမ်းကြောင်းတစ်ခုဖြစ်ကြောင်းအာရှပစိဖိတ်ကော်မတီအစည်းအဝေးကိုမြန်မာနိုင်ငံ UNESCO အမျိုးသားကော်မရှင်ရဲ့အတွင်းမှုချုပ်အနေနဲ့တက်ရောက်ခဲ့တဲ့ရန်ကုန်နိုင်ငံခြားဘာသာတက္ကသိုလ်ပါမုခချုပ်ဒေါက်တာကြည်ရွှင်ကအခုလိုပြောပါရယ
်အခုရွေးလိုက်တဲ့အတွက်ဒီရုပ်ရှင်ကားနဲ့ပတ်သက်ပြီးမှနိုင်ငံတကာက UNESCO အနေနဲ့လေဟိုအကူအညီတွေကိုစနစ်တကျပေးလာဖို့ရှိတယ်ပေါ့ဟောသူပေးရမယ့်အကူအညီတွေကဒီရုပ်ရှင်နဲ့ပတ်သက်တဲ့ချုပ်တွေ့ကြုံနေရတဲ့အခက်အခဲတွေပေါ်မှာမူတည်ပြီးမှလူစီမံချက်တွေစီမံကိန်းတွေဆက်ပြီးကူညီမှာပါနောက်ထပ်အလားလာကတော့ကျွန်တော်တို့မှာဗီဇာကားတကားပဲဒီလိုအခြေအနေမျိုးကြုံနေရတာမဟုတ်ဘူးနောက်ကျွန်တော်တို့ဟိုသတင်းမှတ်တမ်းနဲ့ပတ်သက်မယ်ဆိုလို့ရှိရင်ထိတ်ဆုံးမှရှိနေတာဆတ်ထတန်ခိုင်နာတင်တဲ့မှတ်တမ်းကားရှိပါတယ်နောက်ပေါ်ကြအောင်ဆန်းစာပနာခါနာရှိတယ်ဒါတွေကိုလည်းပဲနောက်နှစ်တင်နောက်နှစ်တင်မှာဟိုအရေးကြီးမှတ်တမ်းအမွေနဲ့နေနဲ့ဆက်ပြီးတင်သွားနိုင်မယ်လမ်းနေပြန်သွားရဆိုတဲ့သဘောပါပဲ
မြကန်နိုင်ရုပ်ရှင်ကို1934မှာစတင်ရိုက်ကူးထုတ်လုပ်တော့ကအတန်တိတ်ရုပ်ရှင်ဖြစ်ပြီးနောက်ခံသချင်ကို1954ခုနှစ်မှာထည့်သွင်းခဲ့ပါတယ်စကားပြောခန်းတွေကိုတော့1980လောက်ကြာမှထပ်ဖြည့်နိုင်တာပါမြကန်နိုင်ရုပ်ရှင်ကားကိုရိုက်ကူးခဲ့တဲ့ A1 ဦးတင်မောင်ကို1908ခုနှစ်မှာမွေးဖွားခဲ့ပြီးရုပ်ရှင်မိသားစုအတိုင်းဝန်ကြားမှာကြီးပင်းခဲ့တာဖြစ်ပါတယ်။သူရဲ့အကိုဦးညီဘူးကမြန်မာရုပ်ရှင်လောကရဲ့ပထမဆုံးသရုပ်ဆောင်ပါ။ဒုတိယကမ္ဘာစစ်တွင်းမှာဦးတင်မောင်ကဗမာလွတ်လပ်ရေးတပ်မတော် BIA မှာစစ်မှုထမ်းခဲ့ပြီးစစ်ပြီးသွားတဲ့နောက်ပိုင်းမှာသူ့ရဲ့ A1 ရုပ်ရှင်လုပ်ငန်းကိုပဲအာရုံစိုက်လုပ်ကင်ခဲ့ပါတယ်။ရုပ်ရှင်ထုတ်လုပ်ရေးနည်းပညာတွေကိုအာရှနိုင်ငံအမြောက်များမှလေ့လာခဲ့ပြီး2000ပြည့်နှစ်မှာကွယ်လွန်ခဲ့ပါတယ်။ချစ်ရည်စင်နဲ့မြကန်နိုင်ပါဝင်ရုပ်ရှင်ကားပေါင်း40ကျော်ရိုက်ကူးခဲ့တာပါ။မြကန်နိုင်ရုပ်ရှင်ကားနဲ့အတူ UNESCO ရဲ့ဒေသတွင်းအမွေအနှစ်အနေနဲ့တပြိုင်တည်းစာရင်းသွင်းခံရတာကတော့ရခိုင်ပြည်နယ်ရှစ်တောင်ဖျားမှာရှိတဲ့ဘရင်အာနန္ဒစန္ဒရာမင်းရဲ့ကြောက်စာပဲဖြစ်ပါတယ
်။ VOA သတင်းတော်ကိုဇော်ထက်ပြောပြသွားတာဖြစ်ပါတယ်။မကြခင်ည9နိုင်ခွဲနောက်ပိုင်းမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာသူယုံကြည်အားစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါ။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းတူမီတာ19 25 32တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့စီဝိုင်းကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရအစီအစဉ်တင်ဆက်တဲ့အခါမှာတော့
တခါတလေကို့အတွက်ကောင်းတိုင်းသူများအတွက်ကောင်းချင်မှကောင်းမယ်။ဒါကြောင့်ကို့အတွက်လည်းကောင်းကျိုးဖြစ်စေသူများကိုလည်းမထိခိုက်စေတဲ့အရာတွေကိုလုပ်ဖို့လိုတယ်။ဒါကြောင့်ဘယ်အရာကကောင်းချင်မကောင်းချင်လဲ
ဆိုတဲ့ဝိဇ္ဇေဝါသုံးဆွဲမှုရှော့ချရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ဒေါ်နှင်းစီကသူဘာတွေယုံကြည်တယ်လဲဆိုတာကိုနောက်ပိုင်းမှာပြောပြဖို့ရှိပါတယ်။အခုတော့စီးပွားရေးကဏ္ဍလှည့်ရောက်လာပါပြီ။နိုင်ငံတော်သမ္မတကမေလ31ရက်နေ့မှာစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးအသစ်ကိုခန့်အပ်လိုက်ပြီးဖြစ်ပါတယ်။လက်ရှိမှာဖွံ့ဖြိုးမှုနှေးကွေးနေတဲ့မြမစီးပွားရေးကိုဝန်ကြီးသစ်အနေနဲ့ဦးဆောင်မှုပေးနိုင်မှာလားဘယ်ကဏ္ဍတွေကိုဦးစားပေးလှုပ်ဆောင်ဖို့လိုမလဲဆိုတာတွေကိုပြည်သူ့လွှတ်တော်ငွေစင်းကော်မတီဝင်ဟောင်းဒေါ်တင်နွယ်ဦးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်တင်ပြထားပါတယ်
ဆိုဝင်ကိုဗနာရေးဝန်ကြီးခန့်လိုက်တယ်ခန့်လိုက်ပြီလေ
ဟုတ်ကဲ့
စီမံဘဏ္ဍာပေါ့နော်ဆရာမသူ့ကျောင်းလေးနည်းနည်းဟောပေါ့ကောက်ကျောင်းလေးနည်းနည်းပြောလို့ရလားဆရာမအ
ေးရပါတယ်ကျမတို့ကဟို24လောက်ကလေအခုကျမတို့ CP training ကိုဆင်းရတယ်မလားဘဏ္ဍာနေမှာလေ
ဟုတ်ကဲ့
အဲ့မှာဘဏ္ဍာသူကအဲ့မှာ manager ကျမတို့အတန်းတော်ကြည့်ပါလေနောက်ဆရာဆိုတော့ဟိုဦးဆိုးရဲ့ banking မှာတော့တော့ဆောက်လုပ်ခဲ့တာပဲလေ planning လို့ဒီ political economy တော့ဘယ်လိုနေတာထားတော့မသိဘူးပေါ့နော
်ဟုတ်ကဲ့
အဲ့အနေနဲ့စနေဒီဘာမှမလုပ်ဘူးလေဆိုတော့တောင်းချက်ဘာမှမနေကြပဲလုပ်ခဲ့တာလေ
ဟုတ်ကဲ့ဆရာမအဲ့တော့ तू ဆရာမပြောပုံဆိုရင်တော့ဘန်ပိုင်းနဲ့ပတ်သက်ရင်တော့ तू တော်တော်လေးဟိုလှုပ်သက်လဲကြာပြီးဟိုလှုပ်လာရလဲကြာပြီးအတွေ့အကြုံလဲရှိတယ်ဒါပေမဲ့စီမံ तू ကတော့တာဝန်ယူရတာစီမံကိန်းနဲ့ဘန်တာကြီးဆိုတော့စီမံကိန်းပိုင်းမှာတော့ဆရာမဟို तू အတွေ့အကြုံ
ဟုတ်ကဲ
့နည်းနည်းနဲ့လို့ပြောလို့ရတာပေါ့နော်
တကယ်ပေါ့အဖေကဒီပိုင်းကြည့်ကြအောင် planning ရလေ or နည်း
ကိုဦးစိုးဝင်းကရောဆရာမအခုတိုင်းပြည်လက်ရှိစီးပွားရေးအခြေအနေအရကျွန်တော်တို့ကြည့်မယ်ဆိုရင်သူ့အနေနဲ့ဘာတွေကိုများဦးစားပေးလှုပ်ဆောင်နေတယ်လို့ထင်တယ်လက်ရှိဝန်ကြီးအနေနဲ့
စီးပွားရေးတို့ပြုကအခုခြားခြားစီးပွားရေး policy ဒီမှာရှိတဲ့အရေးပေါ်ဆန်တဲ့ဟာတွေတိကျအောင်လို့မပေးဆက် check check ကြဘယ်အရေးကြီးသော်ဦးစားပေးတော့မှာပေါ့စီးပွားရေးမှာ
ဟုတ်ကဲ
့ UNSC ကပြောစီးပွားရေးက3.1%တောင်ဖြစ်နေပြီအဲ့ရသားကြီးပြောတာအဲ့လောက်ရှိ5.9ရှိရအများကွာနေရက်စီချေကျေလို့လုပ်ကြတယ်လူတွေကိုစီးပွားရေးက3,600မကောင်းဘူး3,600မှမကောင်းဘူးစိတ်ချမှာပို့ဆိုးသွားတယ်ရက်စီချေအဲ့လိုပြောတကယ်လုံးလုံးနဲ့ဒီကပူတည်ရပါအဲ့တော့လုံးလုံးကအသေးချေတပန်းသားတယ်တင်ရတတ်တယ်တပန်းသားတယ်ဇာတိတက်ကောင်းတယ်တပန်းသားတယ်ဆိုတော့ဒါလည်းရှိရမှာပေါ့အခုဖြစ်တာတော့တော်တော်
ဆိုတော့အခုတချို့ပြောနေကြတာကတော့ဒီငွေကြေးပိုင်းမှာတော်တော်လေးမြန်မာပြည်ကဥစားပေးပြင်ပြောင်းလဲဖို့လိုတယ်လို့ပြောနေကြတယ်လေငွေဖောင်းပွားတဲ့ကိစ္စကုန်စည်နှုန်းတက်တဲ့ကိစ္စတွေကတော်တော်လေး prevailing ဖြစ်နေတာကိုဥစားဟိုပေါ့တော်တော်လေးလူတွေကြားထဲမှာဂေးရရနေတော့အဲ့ဒါကိုများဥစားပေးလှုပ်ဆောင်ဖို့လိုမလား
ဒီမှာလေးရောဘာသာရေးရောသူတောင်းပါလေဘာသာရေးမှာလည်းခုနကပြောတော့လို့ပဲအဲ့ဒီကဘတ်ဂျက်လိုမျိုးကြီးပေါ်နေတဲ့ဟာကဒီဆိုရဲအစိုးရဘတ်ဂျက်လိုမျိုးပေါ်လာတဲ့ดาวมีคําว่าจะลาล่ะเว้ยนี่แล้วก็เลยโทรมา6รายแล้วขึ้นไปเลยคือรายละเอียดที่ลงไปใส่ชื่อนางยาซ่าเนี่ยลาแล้วอภิเษกไปนะก้าวล่ะบ่ฮู้ดิมาเออนางยาซ่าลาขอท่านนี้แล้วเสร็จอยู่ตะกายันขอสุทุกข์เลยใส่ยันยาออกมาเลย
တန်းပြေကအခုက2မျိုးဖြစ်နေတာဆရာမဝင်ငွေတန်းပြေအတွက်ဝင်ငွေမတိုးတဲ့အပြင်တစ်ဖက်မှာအသုံးစိတ်ကလည်းပုံများလာတော့ဒီ budget လုံငွေပြမှုကတဖြည်းဖြည်းကြီးလာတယ်ပေါ့နော်ဆိုတော့ဆရာမအဲ့ဒါကိုအဲ့ဒီ gap ကိုနည်းသွားအောင်ဘာများလောက်ရမလဲဆရာမဟိုဒီအစိုးရအနေနဲ့ budget ကို balance လုပ်ဖို့ကတော်တော်လေးအခက်အခဲဖြစ်နေတော့ဒါဟာဘယ်နေရာကိုကျွန်တော်တို့အဓိကဦးစားပေးလှုပ်ဆောင်မှုလိုသလဲဟု
တ်ကဲ့အဲ့တော့ဝင်ငွေခွန်အနေနဲ့ကဒီအခွန်အနေနဲ့ကအစိုးရအခွန်အနေနဲ့ကိုလည်းအခုပိုင်းဆိုင်ကိုလှုပ်ဆောင်နေတယ်ဒါပေမဲ့အဓိကကောင်းမဲ့ဟာက 咱西瓜一路跟米在搞嘛，西瓜一路跟米搞，西瓜没搞了，都吃，都要我们这屋里。那么这我们啥个？那么那个嘞啥？今年嘞，今年不是嘛？云南县那啥地方多了嘞？像我妈，那这不少的是都那个工业开始去搞嘛的。那个应该人家那是，咱我养，应该嘛在养奶母 ，FDA 嘞嘛拉了 FDA 啥的养奶母。好多老 investment 的，人家 investment 么老贵，用几亩钱拉毛坡不加人家家大的，哎呦，人家家大 investment 么拉奶奶看见了，这帮人话啥的呀？吃草木啊么去呀？哎呦，这裤子有呀，我这样给我穿的，不随便的穿啥的，工资人啥都给带给，啥都工资我不是 investment 的带的。
ဆရာမတကယ်လို့ဒါဟောပေါ့ကျွန်တော်တို့ဥပမာတစ်ခုအနေနဲ့ကြည့်မယ်ဆိုရင်ပေါ့နော် hypothetically ဆရာမဒါအခုသူ့နေရာမှာဝင်ပြီးတော့တဘောကဝင်ကြည့်ကြရတို့သူ့လိုနေရာမှာဝင်ပြီးတော့လုပ်မယ်ဆိုရင်ဆရာမဘာကိုဦးစားပေးဟို1နှစ်3ပေါ့နော်ဦးစားပေး1ဆင့်1နှစ်3ဆိုပြီးဘာတွေများလုပ်မလဲဆရာမဒီက
ကွန်ပျူတာကျွန်တော်တို့အဓိကတော့အဓိကဆိုင်ပြေးနိုင်ငံဆိုတော့အခုတလွဲတွေလွတ်ဖက်တာရှိနေပြီဆိုင်ပြေးတွေကိုလည်းအဲ့တော့အဓိကကဆိုင်ပြေးတွေကျွန်တော်ပေးမယ်ဆိုလို့ရှိရင်တော့အဲ့ဒီနည်းပေါ့ပထမတစ်နှစ်ခွဲပေါ့နော်တစ်နှစ်ခွဲတော့ဆောင်ပထမ6လငါတစ်နှစ်တစ်နှစ်ခွဲတော့တော်တော်များဆက်ပြီးရတယ်တိုးတက်လာနိုင်တယ်။နောက်ဈေးကွက်ကအစိုးရရှာပြရမှာလीဒီဆက်ပြီးဆိုင်နေချိန်မှာအဲ့တော့ဆက်ပြီးတိုးတက်အောင်လုပ်မယ်နောက်တစ်ခုကဒီဆက်ပြီးမှာဆက်လာဆက်မှုတွေကမှဘာလဲမှုတွေဒီအဲ့ဒါဆက်မှုတွေအားလို့ဆိုပြီးတော့ဟိုကကျွန်တော်တို့လေသမားတွေကိုမတရားတစ်ဖြစ်ဆိုရောင်းထားတဲ့လက်ဆက်ဆက်အဆုတ်ကြီးပါရေပုံရှင်းကျတော့ဈေးချိုးတဲ့ပစ္စည်းတွေအဲ့ဒီလည်းငါ support လုပ်အောင်မှာဦးစားပေးအောင်မှာအခုလဲလုပ်တဲ့လူကလည်းမရှိတော့ဘူးဆန်းတဲ့လူကမရှိတော့ဘူးဖြစ်နေမှာဟုတ်လား site တွေတိုင်းဒီ site တွေပေါ်မှာမရှိကိုတဲ့ခါကျတော့နောက်ကိုလူတွေစားကြဆိုင်အောင်ပြအောင်ပို့တော့ဘူးစား site တွေလူလည်းရှာတော့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့ဒါအဓိက site အဓိကဦးစားပေးရမှာနောက်ပြီးတော့ SME တွေကို one village one product one village ပြအောင်အဆန်ပေးအောင်တဆန်ချီဖို့ဂျပန်နေချီရဲ့တဆန်ပြန်ချီရဲ့အဲ့ခါကျတော့သူတို့လူစင်တဲ့အဲ့ဒီအဲ့ဒီအမဆန်ထားဖို့ပစ္စည်းတွေရမရှိခဲ့ကြတော့အဆန်ရှိရတယ်မရှိနိုင်ဘူးအဲ့လေသမားတွေကလည်းအခုရင်းလုံးအားနဲ့စာလို့ရှိနေတာပြန်တော့ဆက်ပါတယ်လို့ပြောကြားပါလေအဲ့တော့ဒါပဲကြီးတဲ့မကလည်းပုံချိနေအောင်လေသမားတွေပုံဆက်နိုင်အောင်ဆိုတော့သူ့လိုတဲ့ဟာကိုဆက်ပို့ပြီးတော့မှနီးပညာပါဆက်ပို့တော့အောင်မှလေအဲ့တစ်သက်လုံးဆက်ပြီးရှိပြဆိုင်ဘူးရနေပြီးဘူဝေရအောင်အခုဆန်နေတိုးပို့ရဆိုတော့ဝင်ပါကြပါဒါပဲအခြားပစ္စည်းပေါ့နော်အဲ့အခြားတိုင်းကမှကြောရတဲ့ပစ္စည်းကအမဆိုလို့ရှိရင်မပေးဆိုလို့ရှိရင်ကျမတို့ကဆက်ရသားနဲ့မပေးကိုခဲရီပါလို့ဘူးနော်ကျမတို့ရဲ့မပေးကိုဒီဘူရီယာကြီးသွားပြီအဲ့ဒီစိုက်ပြိုးရင်းကြီးကိုအဲ့ဒါမျိုးဖြစ်အောင်လုပ်ရတော့မှာပေါ့
ဟုတ်ကဲ့ဆရာမဆိုတော့စိုက်ပြိုးရတော့နံပါတ်1ဦးစားပေးဆရာမမြင်တာနံပါတ်2ဦးစားပေးရတော့ SME ပေါ့နော်ဟောအသေးစားနဲ့အလတ်စားစီးပွားလုပ်ငန်းတွေအဲသူတို့တွေကိုယင်းဒီမှတင်ငွေပေးရမယ်ပေါ့နောက်တခြားကောဆရာမဘာများမြင်မိသေးလဲဆရာမဒီဟော budget balance ဖြစ်ဖို့အတွက်ဆိုရင
်အဲငါရယင်းဒီရဖို့အတွက်ကိုအဲ့ဒီဖြစ်သွားမှာမာဒီယာဖြစ်ဖြစ်နဲ့အများကြီးဖြစ်ဖြစ်ခက်ကန်းကြီးကိုတို့ချရမှာလေအဲ့တော့ငငညာအိုးကြီးကြီးလေးရမယ်ဒီလိုလေးဝင်တို့လာမယ်ဝင်ပြီးဆိုရင်စဟိုနေစားသုံးမှုလည်းတို့လာမယ်စုဆောင်မှုလည်းအကုန်တို့လာမှာပေါ့အဲ့အဓိကကတော့ကျမတို့ရဲ့အခုတိုင်းပြည်ရပါလေသဘာဝပြန်ပြီးဇာတ်တည်းစီနေချမ်းသာတယ်ဆိုတော့လို့မရဘူးဒီပြန်ဇာတ်တည်းစီရတဲ့ကုန်းကြီးကြီးဆိုတော့လူစွာအရင်းရင်းကိုလည်းစကေးလေးပါလေဆိုရင်အဲ့ငငညာသွားပြီးတော့ဒီပညာရခဲ့ပြီပြန်လာလို့ရှိရင်တိုးပြီးမှလို့ပေါ့အခုတိုင်းကြီးကိုပူကောင်းရည်ပညာရဲ့တိုင်းကြီးတိုးပြအောင်လုပ်ရတယ်ဒါဆိုစက်ရုံဒီ by product တွေပဲစက်ရုံကြီးချောင်းရတယ
်အခုကတော့ဆီယမ်မအမြင်အရဆိုရင်တော့ချထားတဲ့စီးပွားရေး policy ကနည်းနည်းလမ်းကြောင်းလွဲနေတယ်လို့ဆီယမ်မသုံးသပ်မိတယ်ပေါ့
ဟုတ်ကဲ့အစရရေဝါဆန်ပြီးတော့ဘယ်ဟာဦးစားပေးမှမပေါ်ဘူး strategy မပါဘူးလေ strategy ပါမလို့ဒီကမှဒီကမပါဆိုဘယ်ဟာဦးစားပေးရမယ်ဘယ်ဟာဘုဘဘယ်လိုဆောက်ရမယ်ဆိုတော့အမပါဘူးအဲစရရမြမကြီးရဲ့စီဝါရေးပြည်ချိုးမမေးနိုင်ငံသားပြည်ချိုးဆွဲရလို့ရှင်းလာပါပဲ
ကိုဇော်ဝင်းလန်ရဲ့စီဝါရေးကဏ္ဍပြီးခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ပြင်သစ်နိုင်ငံဟာအင်တာနက်နဲ့နည်းပညာပိုင်းမှာထိတ်တန့်ရောက်တဲ့ဥရောပနိုင်ငံတစ်ခုဖြစ်လာစေဖို့ဆိုပြီးမျှော်လင့်ချက်နဲ့ပြင်သစ်သမ္မတမက်ခရွန်ကနည်းပညာကုမ္ပဏီတွေကိုအားပေးနေပါတယ်။အခုလိုစူးစမ်းနေချိန်မှာနည်းပညာကုမ္ပဏီအစ်တွေကလည်းသူတို့ရဲ့ထီးထွင်းစမ်းသစ်မှုတွေကိုပါရီမြို့တော်မှာမကြာသေးခင်ကကျင်းပတဲ့နည်းပညာပြပွဲမှာမိတ်ဆက်ခဲ့ကြပါတယ်။ဒီအကြောင်းကိုမတ်ဆူမြန်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်။
I want to make friends. the country where we build, we think this world of innovation.
ပြင်သစ်နိုင်ငံကိုတာဝန်သိရေရှည်ခံတဲ့တီထွင်စမ်းသပ်မှုတွေဖန်တီးတဲ့နေရာဖြစ်အောင်လုပ်ချင်တယ်လို့ပြင်သစ်သမ္မတအမန်နီယယ်မက်ခရွန်ပြောကြားသွားတာပါ။ပြင်သစ်မှာအပြောင်းအလဲတွေလုပ်နေပြီးဤပညာဆိုင်ရာလုပ်ငန်းတွေလုပ်ချင်ရင်ပြင်သစ်ကိုရွေးချယ်လို့ရနေပါပြီလို့ပြင်သစ်သမ္မတကနောက်ဆုံးပေါ်ဤပညာနဲ့ပစ္စည်းစမ်းတွေမိတ်ဆက်တဲ့ VivaTech ပြပွဲကြီးမှာဆွဲဆောင်ပြောသွားတာပါ။ပါရီမြို့တော်မှာနှစ်တိုင်းကျင်းပတဲ့ VivaTech ပြပွဲကြီးစီကိုဤပညာလုပ်ငန်းက CEO တွေအရေးပါသူတွေအပြင်အခုမှကုမ္ပဏီထောင်ပြီးဖန်တီးမှုတွေကိုဈေးကွက်ထဲထိုးပေါက်နိုင်ဖို့စ조사နေကြသူတွေလာရောက်ပြီးတော့သူတို့ရဲ့နောက်ဆုံးတီထွင်မှုတွေကိုမိတ်ဆက်ကြပါတယ်။ဒီပြပွဲကြီးမှာဧည့်သည်တွေကိုလိုက်လံနှုတ်ဆက်ဧည့်ကြိုလုပ်နေတဲ့ဆက်ယုံလေးတွေကိုထူးထူးခြားခြားတွေ့ရပါတယ်။ပြင်သစ်အခြေဆိုင် Lee March ဆက်ယုံကုမ္ပဏီကထွင်ထားတဲ့ Lin Bean ဆိုတဲ့ဆက်ယုံလေးတွေဖြစ်ပါတယ်။6နှစ်9နှစ်အရွယ်ကလေးတယောက်အရွယ်လောက်ရှိတဲ့ဆက်ယုံလေးတွေကလူသားတွေကိုအကူအညီပေးဖို့ဖြစ်တယ်လို့ဆက်ယုံတီထွင်တဲ့ engineer Lou Jocelyn ကပြောပါတယ
် I believe cobots are made to help people to make their day easier to enable them to
လူတွေကိုကူညီဖို့ဆဲယုတ်တွေကိုတည်ထွင်ထားတယ်ဆိုတာကျွန်တော်ယုံကြည်ပါတယ်လူတွေရဲ့နေတူကဆောင်ရွက်မှုတွေလွယ်ကူစေဖို့အင်အားဆိုင်ရတဲ့အလုပ်တွေညီငွေလောက်အောင်ထပ်တလဲလဲလုပ်နေရတဲ့အလုပ်မျိုးတွေကိုလုပ်เสียရမလို့တော့ပဲလူသားတွေပဲလုပ်နိုင်မဲ့ကိစ္စမျိုးတွေဘက်မှာပိုပြီးအာရုံစိုက်နှိုင်းစေဖို့ဆဲယုတ်တွေကိုထွင်ထားတာပါ
ဆက်ရုပ်တွေကိုတုံးမယ်ဆိုရင်လူတွေအနေနဲ့သူတို့ကျွမ်းကျင်တဲ့အလုပ်တွေကိုပို့ပြီးတော့အာရုံစိုက်နိုင်မယ်လို့လည်းဆိုပါတယ်။လူပုံစံဆက်ရုပ်မဟုတ်ပေမဲ့လူတွေရဲ့ကျန်းမာရေးအတွက်ယောဂါကိုအဝေးကနေရှားဖွေဆန်းသတ်ပေးနိုင်မယ့် Ultrasound ဆက်ရုပ်ကိုလည်းပြင်သစ်အခြေဆိုင် H EcoTech ကုမ္ပဏီကပြသခဲ့ပါတယ်။တိုးတက်တဲ့နိုင်ငံတွေမှာသုံးနေကြပြီဖြစ်တဲ့ Telemedicine ဆန်းသတ်ကုသနည်းမှာသုံးဖို့ရည်ရွယ်ထုတ်လုပ်ထားတာပါ။ဆရာဝန်နဲ့လူနာတနည်းအားစီရှိနေကြပေမဲ့Telecom နည်းပညာသုံးပြီးတော့စမ်းသပ်ကုသနိုင်တဲ့နည်းကိုအခြေခံထားပါတယ်။ Melody လို့နာမည်ပေးထားတဲ့ Ultrasound ဆက်ရုပ်ကိုတနေရာမှာရှိတဲ့ Radio ရောင်ခြည်ပညာရှင်ကထိန်းချုပ်ပြီးတော့လူနာကိုစမ်းသပ်နိုင်အောင်တည်ထွင်ထားပါတယ်
။ Territory countries like Canada, Russia where there are a lot of First Nation communities living up north
ကနေဒါနိုင်ငံ၊ရုရှားနိုင်ငံတို့လိုဝေးလံတဲ့မြောက်ပိုင်းဒေသဘက်မှာနေထိုင်ကြသူတွေများတဲ့နိုင်ငံမျိုးတွေမှာဆိုရင်ဆေးရုံရောက်ဖို့အတွက်မိုင်းထောင်နဲ့ချီတောကြရပါတယ်။သူတို့ကိုဆေးရုံမှာစစ်ဆေးဖို့အတွက်ခေါ်ရင်တယ်ယူပို့ဆောင်ကတွေအများကြီးကြပါလိမ့်မယ်ဒီစနစ်မျိုးနဲ့ဆိုရင်ရေဒီယိုရောင်ခြည်ပညာရှင်တွေကမိန်မောင်းများစွာအဝေးမှာရှိတဲ့လူနာတွေကိုစမ်းသပ်စစ်ဆေးနိုင်ကြမှာဖြစ်ပါတယ
်အဝတ်အစားအတွက်ဈေးဝယ်သူတွေအဝတ်လဲကန်းဝယ်ဖို့တန်းစီစောင့်နေစရာမလိုဝေးကြည့်စရာမလိုအောင်လို့တည်ထွင်ထားတဲ့မှန်ကိုလည်း VivaTech ပြပွဲကြီးမှာပြသခဲ့ပါတယ် Sweet Fit ဆိုတဲ့ပြင်သစ်ကုမ္ပဏီကထွင်ထားတဲ့မှန်ကကိုဝိချင်တဲ့အဝတ်အစားတွေကိုတကယ်ဝတ်ကြည့်စရာမလိုပဲကိုပေါ်မှာဘလို့ပုံစံဖြစ်မလဲဆိုတာကိုမှန်ပေါ်မှာထဲလဲလဲပြပေးတာပါ Augmented Reality နည်းပညာနဲ့လက်ဟန်ခြေဟန်လှုပ်ရှားမှုကိုမှတ်မိတဲ့ Gesture Recognition နည်းပညာသုံးထားတဲ့မှန်က Online ပေါ်မှာကိုရွေးချယ်ထားတဲ့အဝတ်အစားတွေကိုမှန်ရှေ့မှာရက်လိုက်တာနဲ့ကိုပေါ်မှာဝတ်လိုက်သလိုပြပေးတာပါတထည့်ပြီးလို့နောက်တထည့်လဲမယ်ဆိုရင်တတ်တာလို့သလိုလက်ပြလိုက်ရုံပါပဲ
It's changed the rethinking the customer experience in the shop. It's increasing.
ဈေးဆိုင်တော်ပြီးဝယ်သူတွေရဲ့အတွေ့အကြုံကိုပြောင်းလဲသွားစေပါတယ်။ဆိုင်မှာရှိတဲ့အဝတ်ထည်တွေကိုလည်းများများပုံမြင်ရနိုင်ပါတယ်။ဝယ်သူအတွက်အချိန်ကုန်တက်သားတဲ့လူမှုကွန်ရက်တွေပေါ်မှာပုံတွေကိုမျှဝေလို့ရတဲ့အတွက်ဆိုင်အတွက်လည်းဖန်တီးနိုင်စွမ်းပုံများစေပါတယ်
။ပြင်သစ်နိုင်ငံမှာလုပ်တဲ့ VivaTech နည်းပညာပြပွဲကြီးမှာပြင်သစ်နိုင်ငံကနေမှာကနိုင်ငံတကာကနည်းပညာကုမ္ပဏီတွေလည်းပါဝင်ပြသကြပါတယ်။တောင်ကိုရီးယားနိုင်ငံကInom Dell Lab ကုမ္ပဏီကထွင်ထားတဲ့လက်ပတ်တစ်မျိုးကတော့လက်ကင်ဖုန်း3သူတွေအတွက်စိတ်ဝင်စားစရာပါကိုယ့်ရဲ့ smartphone နဲ့ signal လို့နာမည်ပေးထားတဲ့သူတို့လက်ပတ်ကို bluetooth နဲ့ချိတ်ထားလိုက်ရုံနဲ့ဖုန်းလာတာနဲ့နားနားမှာကိုယ့်လက်ညှိုးထောက်ပြီးတော့စကားပြောလိုက်ရုံပါပဲ
When you have incoming call this device will send to your signal and this device will convert the signal into the vibration
ဖုန်းဝင်လာပြီဆိုရင်ဖုန်းကနေပြီးတော့ဒီဆက်ကိုလှမ်းပြီးတော့အသိပေးပါတယ်။အဲ့ခါကျရင်ဆက်ကဖုန်းထဲကစကားသံ signal ကိုတုံ့ခေါင်းမှုအတွင်ပြောင်းပြီးတော့လက်ကဝတ်ကနေပြီးတော့လက်ညှိုးထိပ်အထိတောက်လျှောက်စကားသံတွေကိုတည်သွားပေးပါတယ်။ကိုကလက်ညှိုးထိပ်ကိုနားနားမှာကတ်လိုက်တာနဲ့စကားသံကိုကြားမှာဖြစ်ပါရဲ့ရှင
်။နားအယိုးနှုကိုတုံ့ခါစေပြီးအသံအဖြစ်ပြောင်းလဲပေးနိုင်တဲ့ bone conduction နည်းပညာသုံးလက်ချက်တွေကတော့ပေါ်နေတာကြားပါပြီ။အခုကတော့ဘာနှချမ်းမကိုမလို့လက်ညှိုးကိုအသုံးပြုတာဖြစ်ပါတယ်။
If you want to have phone conversation without your smartphone, you need extra devices like
ကိုင်ဖုန်းနဲ့စကားပြောနိုင်ဖို့ smartphone တည်ရမယ်။နှကြက်တို့ bluetooth နှကြက်တို့လိုမျိုးအပိုပစ္စည်းတွေတည်ရမယ်။နောက်ပြီးတော့အပြင်သွားတိုင်းမှာအဲ့အရာတွေကိုတည်နေရတော့အလုပ်လျှောက်တယ်လေ။ဒါမဲ့လည်းဒီဆက်နဲ့ဆိုရင်အဲ့အရာတွေမလိုတော့ပါဘူး။ Go low sia luraga, lemma, wet hare, kalole, ne libio, lenyo tiko nama, galaitane, fong pio nai mame. Imidema bari, ye tales ra, tene, jaya nai mame se.
A colo sante di trimuri, piatare, nanganaga, nibina, piawe murigo, piente, soya, kuranga, a babyro, bari murago, nibina, shibi, murtaku, pilabo, josani raba. Time lolos and maro, britain nangan lena muga, te denia, machini zebello. Nipinya Sanya online the website TechCrunch Ye Yai editor Mike Bochaga Biobari.
This show is actually clearly a show of strength from the French economy.
In this Siboy Ma startup company Balau Kaimala Lesuago, Kupiawama Kangao Miawari. Daimele Kuma Sava Me Shiwadi. Lenangaro Uyobama, Nibinya by Inaji Niama, Shiniziva. Daime Iurega Nibro Britain Tadoy no Miai Bionari Shila Nemare. Akuma Sare Nibinya, startup company Riga. Naga Pinte Sibaima, Yichi and Yagani, Bala Robesura, Shinni, the Dre, Tamara Makrunga, Pua Kaula on Lu Apinira, 2 hours.
Online website Dondri, data Chaladri Longjo Ao, Danger De Simi Ugri, Topia Naimbo, Digital Saya Kakuni, Sija Pule, Pinte Tamraga, Ton Apini Bare, Tigasari about Win, Pinte Nanga, Nibinya, Shiranya on Lu, Facebook, Microsoft, IBM, Sare. Nibinya Gomni Riga, CEO Rinele, Tamara Emmanuel Macron, Dresong Swinige Varishin.
Masimia Muye, Blogari, Pyodamia, Season, Nasinya, B. Kurkaro, Tadayon, the Din, Larigo, my eat and Najoga, Tinsapi Mapchepari.
You ready? Washing, along sailor Joshin Poba Jamazi. She read the day out in Lamaro, American Pianzuga, Billboard 200, Billboard Ye, accounts on Data Pian, Neyama, Nambetti, Chetuare, Goriaga, K-pop, Puega, Be Puevale. Be a bait that down at Chibio La Abbe Duare. Enrique Iglesia is raining up Chobi way, Chilimuka Badraga, Timbo Jodarine, and Nubina Loga, the end to Dutarico, Jobia Bidawame.
Everyone can rock out like a superstar.
Korea and a major BTS K-pop poeha, Kuro dear wing, Kaba Jo Duangevari. BTS poeha, 3 K-pop, De Tepiane, Patama Uzo, American, Gauzo, De Sima, never did Tetuara Epsipari. Love yourself, tears, Ure, Gauzin, 3 Korea Badane, Tetiam Yau, De Tepiaga, Billboard 200, Billboard, Gauzo, De Tepia, Nia, Dreamer, never did Tetava. Tagana Tau Chakukin, Tea, Suino, Nayana Badane, Tisure, De Tepiadaku. Billboard 200 single, Taysong Yoda, but Mao's own Jane Epsipari. A new Dali Kona Puetare, BTS Puha, Milan Say Yenima, American Bianzuga Zimbare, Billboard Gita Su Chimim Buemale, Beatri Yuce Bide, top social artist, Lumuko Yaboga, Beatrine, Tidrimu Gonzo, Nubina Shinsu, Yashi Dualo, Duga Billboard Su, Akutayarole, Sunasu, Zetayazlo Pietava, Pantan Points Lule Lutimare, BTS Puha, BTS Walter. Left yourself to the council, three cabalet pure mukizingo. Lame ogola nama satimelo, the tinpe marino. Let him pop kidae be in the solo pioluia and nemejo asuro, Enrique Iglesias. It's raining a televim muroma, Mila now some by my pioviro. Pieta down a chip your large gazamari. Enrique Iglesias semometeke, right on an interview maro. A young old gene ayavari. Deno pieta go deno, a young luani ravalu pio davari. Tunin at the cine piovi niara. Biro, do ye meet Azun at Dudu Shiniraga? Do boy at Pioyano, Chainiva, Lule Suvari. A poor or mayan with Tari, Enrique Iglesias car. The Chinrigo do ye meek in Badas Gapsite, Spain Badane yo, English Luva, Tisu Dorava. Do ye cabane, Pioy work his in Iramaro, Buenos Aires, Uyapamasuno, Labziana, Procne, American Bianzu Rogole, Labro Pioy, Dobby Pippi. Paraguay and Lisbon Muro, Russia Masuna, Moscow, Ne, Taipan and Copenhagen Muro Rumale, Toya Propiovi Bushibari. Hing a leading a kitane in Bagate, Enrique Iglesias, a papsite, Julio Iglesias, Ne, a popsite, Drugale, Georgia, Spain, Surori, Pizabro, Enrique Ga, Druye, Letting Gitaga, Ying added on Pokan, Pumulare, Tina Town Pilon, now by Male, Yan Pokan Lavari, Allayani Bureau, the Chenry, Yoshinigo, Daya Gilo Yare. Streaming Nibina down there, Luzai Pumia Layava, Elu Suvari. To go a coolomio, Nitri, Jaji, Almi Muya, Simbama, Piobi Nia Omelo, Yinga, Matengeva, Ulu Lepiavari. Biro Shesha Male, the Chinese Sepio, Ye Dome. Gavane, like Biro Piobi, Kigule, now tell a nezo, don't a quell out Tiro, Sepio, Duane, Oma Pite, Lupio Dagavari, eh? Rolling Stones guitar အဖွဲ့ဟာအများကမျှော်လင့်ထားတဲ့ဥရောပဖျော်ဖြေပွဲတွေကိုအိုင်ယာလန်နိုင်ငံ Dublin မြို့တော်မှာမေလ18ရက်နေ့ကြာသပတေးနေ့ကပဲစတင်လိုက်ပါတယ်။1962ခုနှစ်ထဲကစပြီးတော့ဖွဲ့ခဲ့တဲ့ဒီ Rolling Stones Rock Guitar အဖွဲ့ဟာနှစ်အတော်ကြာလို့ကမ္ဘာတစ်လောမှာလှည့်လည်ဖျော်ဖြေနေတာပါ။Billboard Guitar Magazine ရဲ့ဖော်ပြချက်မှာဆိုရင်တော့ Rolling Stone အဖွဲ့ရဲ့ A Bigger Band လို့နာမည်ပေးထားတဲ့ဖျော်ဖြေပွဲခီးစဉ်က2015ခုနှစ်ကနေပြီးတော့2018ခုနှစ်အတွင်းမှာ American Dollar 558သန်းဝင်ငွေရခဲ့ပြီးတော့ဖျော်ဖြေပွဲခီးစဉ်တွေထဲမှာဒုတိယဝင်ငွေအကောင်းဆုံးလိုက်ထားပါတယ်။2016ခုနှစ်မှာတော့ Cuba နိုင်ငံကိုတွားရောက်ဖျော်ဖြေခဲ့ပြီးတော့ဒါဟာဆိုရင်အနောက်နိုင်ငံ Rock Guitar အဖွဲ့တစ်ဖွဲ့အနေနဲ့ Cuba နိုင်ငံမှာပထမအဆုံးအကြိမ်ဖျော်ဖြေမှုလည်းဖြစ်ပါတယ်။အဲ့မှာလူပိအိတ်တန်5သိန်းလောက်ကိုအခမဲ့ဖျော်ဖြေပေးခဲ့တာပါ။ကွန်မြူနစ်ကျူဘာနိုင်ငံမှာဒီမတိုင်ခင်တုန်းကဆိုရင်တော့ Rock Guitar Music ဟာအနေရရှိတဲ့အဖြစ်အမှောက်အဖြစ်နဲ့သတ်မှတ်ထားတာဖြစ်ပြီးနှစ်တော်ကြာပိတ်ပင်ထားခံခဲ့ရပါတယ်။အဖွဲ့ရဲ့ပင်နိုင်အဆိုအတီးသမားတွေဖြစ်တဲ့ Mick Jagger, Keith Richards, Charlie Watts နဲ့ Ronnie Wood တို့ဟာ Stones, Noel Field တို့ရဲ့ကောင်းစင်နဲ့ London, Berlin နဲ့ Prague အပါအဝင်ဥရောပတလောပွဲစဉ်14ခုဖျော်ဖြေသွားကြဖို့ရှိပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my
own jet.မင်းနနာကျော်ပြောပြသွားတဲ့တက်တန်ရောင်သတင်းလွှာတွေပဲဖြစ်ပါတယ်အခုတော့သူယုံကြည်ရာကဏ္ဍမှာတော့မွေးရဆေးဝါးတုံးဆွဲမှုကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲပြဿနာတွေရှော့ချရေးလုပ်ငန်းကိုထဲထဲဝင်ဝင်ဆောင်ရွက်နေတဲ့ဒေါ်နှင်းစီကဘာတွေကိုယုံကြည်တယ်လဲဆိုတာကိုတင်ဆက်ပါမယ်မမိုးဖြူကပြောပြမှာပါ
တော့မှယုံကြည်မှုတွေအများကြီးရှိခဲ့ပါတယ်။တချို့ယုံကြည်မှုတွေကလည်းအချိန်၄ချိန်ခါကိုလိုက်ပြီးပြောင်းလဲသွားသလိုတချို့ယုံကြည်မှုတွေကတော့အတွေ့အကြုံတွေကြောင့်ပြောင်းလဲသွားတာတွေရှိခဲ့ပါတယ်။ငယ်စဉ်ကတည်းကမပြောင်းမလဲတတမတ်ထဲယုံကြည်လာတာတခုကတော့ဖျားဟောတိုင်းပါပဲ။ပြစ်စုံပံကိုတက်တက်ရှုပြီးကောင်းတာလုပ်ရင်ကောင်းတာဖြစ်မယ်ဆိုတဲ့ယုံကြည်မှုပါပဲ။ဘဝမှာဘယ်လိုခက်ခဲတွေတွေ့ကြုံခဲ့တွေ့ကြုံခဲ့အောင်မြင်မှုတွေရခဲ့တာရှိတယ်လို့ဆုံးရှုံးမှုတွေလည်းရှိခဲ့ပေမဲ့ဒီယုံကြည်မှုကတော့တတမတ်ထဲစုပ်ကင်ထားတာယနေ့အထိပါပဲပထမအချက်ပြစ်စုပံကိုတက်တက်ရှုဆိုတဲ့နေရာမှာအတိတ်ကနောင်နာတွေကိုမလိုချင်တာကိုမပိုင်တဲ့အနာဂတ်ကိုမယုံရဲတာတွေပါပါတယ်ဒီတော့ကိုပိုင်တဲ့ပြစ်စုပံကိုပဲတက်တက်ရှုရမယ်ဆိုတဲ့သဘောပေါက်လာတယ်နောင်တာကိုမလိုချင်တဲ့အတွက်နောင်တာမရအောင်ဆိုတဲ့နေရာမှာဒုတိယအချက်ဖြစ်တဲ့ကောင်းတာလုပ်ရင်ကောင်းတာဖြစ်မယ်ဆိုတာကိုယုံကြည်လာတာပါပဲဒီတော့ဟုတ်ပြီကောင်းတာကိုလုပ်မယ်ဆိုတဲ့နေရာမှာကောင်းတာကဘာလဲမကောင်းတာကဘာလဲဆိုတာခွဲခြားသိမြင်ဖို့လိုအပ်လာပြီးတခါတလေကိုယ့်အတွက်ကောင်းတိုင်းသူများအတွက်ကောင်းချင်မှကောင်းမယ်ဒါကြောင့်ကိုယ့်အတွက်လည်းကောင်းချို့ဖြစ်စေသူများကိုလည်းမထိခိုက်စေတဲ့အရာတွေကိုလုပ်ဖို့လိုတယ်ဒါကြောင့်ဘယ်အရာကကောင်းချင်းမကောင်းချင်းလဲဆိုတဲ့စင်ချင်းသုံးတရားရှိဖို့ဆိုရင်လေ့လာမှုအားကောင်းဖို့လိုလာပါတယ် planning ပေါ့ဘယ်လိုလေ့လာကြမလဲကျွန်မတို့ငငယ်ရဆိုရင်တော့စာအုပ်စာပေတွေရတဆင့်ရှေ့မှာဖြစ်ပျက်သွားတဲ့ဖြစ်ပျက်တွေရတဆင့်လေ့လာရတယ်အခုဆိုရင်တော့လေ့လာသုံးသပ်စရာနေရာတွေအများကြီးပဲစာအုပ်တွေရှိတယ် website တွေရှိတယ် social media တွေရှိတယ် training တွေရှိတယ်ဒီတော့ကိုယ်ဘာကိုလေ့လာနိုင်တယ်လဲရတဲ့လောက်လေ့လာပါမက်ပြန်ဆိုတာမတိချဘူးအဲ့မှာကိုလည်းစောင့်ကြည့်အကဲဖြတ်နေရမယ်ကိုလောက်တာတွေမှန်ရဲ့လားနောင်ကာလရဲ့အကျိုးတစ်ခုတည်းကိုမျောကိုးပြီးမှလောက်တာမျိုးမဟုတ်ဘဲနဲ့ဒီနေ့လောက်တဲ့နဲ့လောက်နိုင်တဲ့အလုပ်ကိုတတ်နိုင်တဲ့လောက်လုပ်ထားတဲ့ဆိုရင်တစ်ချိန်ချင်းတနေရာမှာအသုံးဝင်လာမှာပါတကယ်အခွင့်အရေးရတဲ့အချိန်ကျမှကိုအရင်ကမလုပ်ခဲ့တဲ့အတွက်နောင်တရစရာမလိုတော့ဘူးငါအရင်ကဒီတင်တန်းလေးတက်ထားရင်ဒါကလေးလှုပ်ထားခဲ့ရင်အခုဆိုရင်ငါဒီခွင့်ရရမှာပဲဆိုတဲ့နောင်တအတွေးတွေတွေးစရာအကြောင်းမရှိတော့ဘူးအနာဂတ်မှာဘာဖြစ်မယ်ဆိုတာကိုမသိတဲ့အတွက်ယနေ့ပြစ်စုပံမှာကိုလုံနိုင်တဲ့အရာရာကိုကိုတတ်နိုင်တဲ့လောက်အကောင်းဆုံးလှုပ်ထားနိုင်ဖို့အရေးကြီးပါတယ်အဲ့ဒီတော့ခဏပြောခဲ့တယ်လို့ပဲလှုပ်စရာတွေအများကြီးရှိတဲ့အထက်ကဘေဟာကိုဦးစားပေးလှုပ်တင်တာလေဘေဟာကကောင်းတာဆိုလဲဆိုတဲ့ဆုံးဖြတ်နိုင်စွမ်းကကိုရဲ့လိလာမှုပေါ်မှာမူတည်ပါတယ်လေလာပြင်းလေကို့အတွက်ပဲမဟုတ်ပဲ
Mimi Pawenjingo, we may be chinale, gone at Lot Kuba. Dido chope your messuino, Jamaya Yungi Adi, Bisaban, the devil should be, gone at Louis, gone at Pimesurao, Swesser Mimia Yungi Kebare, Ero, Behara Gaune, Beharam Gamusurao, the Aung Sinsemapia Lilae, Tanai ne peck at Lila Kere, Elu Lila being there, Kupa Winching at Ludio, we may be the loo, Lila di Yuchin Zeshi only. By Donchin, Abitin, Luso Chinu, Sinsemibia, Lusang Bikere, A year, Jew Dwelebe, Kuya Sinsemibia, Learning Brosema, Kekem Shi, Gutin Uchina, Tamil Chinari, Din Uquin, Tamil Quin Yao, Gunimu, Mu Mu, Pepansungani Yakere, Dajang, Jama Yung Ji De Tai, Lutin Lutai Dario, Nanta Kinkin at Lusang Nao, Shirin, Nautri, Jama Piave, Yeni Yaku, Go.
ပါလုတ်တင်တယ်လေပါလုတ်နိုင်တယ်လေဆိုတာတခုကိုဒါဆုံးစဉ်းစားပြီးလုတ်ဆောင်ခဲ့တယ်စဉ်းစက်မပြတ်လေးလိုက်ရင်ကောင်းတာတွေကိုပဲရွေးချယ်လုတ်ခဲ့တဲ့အတွက်ဘဝမှာကောင်းတာတွေပဲဖြစ်မယ်လို့လဲဆွဲဆွဲမြဲမြဲယုံကြည်ရပါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ www.sbs.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
သူယုံကြည်ရအစီအစဉ်မှဖြစ်ပါတယ်ခင်ဗျာမနက်ဖြန်ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘလို့အကြောင်းအရာတွေဆွေးနွေးကြမှာပါလဲ
မကြသေးခင်ကပဲတက္ကသိုလ်ဝင်ခွင့်စာမေးပွဲအောင်စင်းတွေထွက်လာတာမှာအရင်နှစ်ကတည်းကဆိုင်အောင်ချက်ကျသွားတာကိုတွေ့ရပါတယ်ပညာရေးစနစ်တိုးတက်ရေးအတွက်လှုပ်ဆောင်နေတဲ့အချိန်မှာအခုလိုအောင်ချက်ကျသွားတာဘာကြောင့်ပါလဲအောင်ချက်ကောင်းပြီးနိုင်ငံတကာအဆင့်မီတဲ့ပညာရေးစနစ်ဖြစ်အောင်ဘာတွေလှုပ်ဆောင်ဖို့လိုမလဲဆိုတော့တော်တာရှင်တို့ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးလူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးချင်တာကိုလိုရင်းတူရှင်းပြောဆိုရေးသားပြီးစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ်ကြိုပြီးပေးပို့ထားလို့လည်းရပါတယ် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းမှတ်ချက်ပေးဆွေးနွေးထားလို့ရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။အခုတော့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ Guatemala နိုင်ငံမြို့တော် Guatemala မြို့အနီးကမီးတောင်ပေါက်ကွဲပြီးအနီးနားမှာရှိတဲ့ကျေးရွာတွေထဲချော်ရည်တွေထူထပ်တဲ့မိခိုးတွေပြားတွေဖုံးလွှမ်းသွားတဲ့အတွက်အ ਨੇ ဆုံးလူ25ဦးသေဆုံးသွားတယ်လို့အစိုးရအရာရှိတွေကပြောပါတယ်။တမနာဒေါ်နယ်ထရန့်ကသူ့ကိုယ်သူပြစ်ဒဏ်ကင်းလွတ်ခွင့်ပေးနိုင်တဲ့အမိန့်အာဏာလုပ်ပိုင်ခွင့်ရှိကြောင်းသူ့ကိုယ်ဥပဒေပညာရှင်တွေကပြောထားဘူးတယ်လို့ပြောပေမဲ့သူ့အနေနဲ့သူ့ကိုယ်သူလူငင်းချမ်းသာခွင့်ပေးမှာမဟုတ်ဘူးလို့ပေးစရာမလိုဘူးလို့ပြောပါတယ်။2016ရွေးကောက်ပွဲကာလတုန်းကရုရှားကဝင်ရောက်ဆွဲဖက်ခဲ့ခြင်းရှိမရှိဆိုတဲ့အမှုစုံစမ်းစစ်ဆေးမှုမှာသူ့အနေနဲ့ပြမှုကျွလွန်ထားခြင်းမရှိတဲ့အတွက်အဲ့လိုပေးစရာမလိုဘူးလို့ပြောပါတယ်။တင်းလာနေမနဲ့အစောပိုင်းက Twitter လူမှုကွန်ရက်ကတဆင့်အဲ့ဒီလိုရေးသားပြောကြားလိုက်တာပါ။မြောက်ကိုရီးယားနိုင်ငံကထိပ်တန်းစစ်ဖက်ကောင်းဆောင်3ဦးကိုယာဓုအပြောင်းလဲလုပ်လိုက်ကြောင်းတောင်ကိုရီးယားအခြေစပ် Yonhap သတင်းမှာဖော်ပြထားပါတယ်။ဒီလိုလှုပ်ဆောင်တာဟာတောင်ကိုရီးယားအမေရိကန်ပြည်ထောင်စုတို့နဲ့ဆက်ဆံရေးကောင်းမွန်အောင်လှုပ်ဆောင်တဲ့အနေနဲ့ယာဓုပြောင်းလဲခြင်းပြုလုပ်ခဲ့ခြင်းဖြစ်တဲ့အကြောင်းနဲ့ဒီစစ်ကောင်းဆောင်3ဦးဟာပြုလွယ်ပြောင်းလဲမရှိတဲ့အတွက်အခုလိုပြောင်းလဲလိုက်ခြင်းဖြစ်ကြောင်းပြောပါတယ်။တရုတ်နိုင်ငံတရားရင်မြင်ရင်မြင်မှာ1989ခုနှစ်ဇွန်လ4ရက်နေ့ကပြစ်လုခဲ့တဲ့ဒီမိုကရေစီအရေးငင်းကြမ်းစွာဆန္ဒပြပွဲတွင်တေဆုံသွားသူတွေနဲ့ပျောက်ဆုံးဖမ်းဆီးခံထားရသူတွေရဲ့စီးရင်အတိအကျကိုအစိုးရအနေတရုတ်အစိုးရအနေနဲ့ထုတ်ပြန်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။အလားတူတောင်းဆိုမှုမျိုးနိုင်ငံတကာကပြစ်လုနေတဲ့အချိန်မှာပဲအမေရိကန်ကလည်းတောင်းဆိုလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကအဲ့ဒီညင်ညာချက်ကိုပြောကြားလိုက်တာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုကိုဇော်ဝင်းလံပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ Whitehead Zonya ဖြစ်ပါတယ်။ VOA အမေရိကန်သားညပင်မြန်မာဘာသာအစီအစဉ်ကိုည9:00နာရီထိလိုင်းနိုမီတာ1925.32တို့ကနေထုတ်လွှင့်ခဲ့တာပါ။သတို့ရှင်နေအားလုံးဘေးပြာဝေးကွာပြီးငြိမ်းချမ်းတဲ့ညတညဖြစ်ပါစေ။ VOA ကိုနားပင်နားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.